Welcome to the Voice of America in Burmese.
Mingla Manekima, a Daguri at the Jan Katamia, Nemabidu Alo, Shulan Chami Jabazilu, VOA Windor do Windor da Alunga, Sumunga, Damarishin, Washington Euro, VOA American, the Natals. Sakoguni, April last, Saton yet sending in a king, season rego, Nemasa no de Minet, Town Nigani, Kunanai, Lindomita, Nasale, Thonsen, Lisa Gurugani, Dai Tony Nibavisha. Tama Intinima.
Tano John Macamia met Itan Senate, Nanganaga, Drenigo, Jinya, Tomawa, American, Labora, Mane Lama, Vetamra, Tran, and Origin, Tabido, Pibu, Seven Zarelu, Noguria, Consong, Pilate, the Surajan. Yaruga Pyokcha Kanaya Sudan Tamrago, Nanganaga Pimu Koyong ICC Lama Pebulu, Sudan Bojo Chituga Piosolide Jaune. The Kaipine Dringa Sepwede Jong Sishon Dokade Ui Dulani Depo, Nanganaga Jetchini Poga, Sway Buani Jong, Sari Jama Wakaya.
Kamabi, Drin Sisin now by Male.
Yeah, you now
ဆုံးဖြတ်ပြီးတဲ့ကိစ္စရပ်ဒီမှာတော့သမရရဲ့ငွေငင်းချမ်းသာခွင့်ကိုအသုံးပြီးတော့လုပ်ပြီးလုပ်ပြီးကောင်းလုပ်ပြီးနိုင်တယ်အဲ့ဒီလိုမဟုတ်ဒါကတော့မြန်မာနှစ်တစ်ခုအချိန်အခါရောက်တိုင်းနိုင်ငံတော်သမရရဲ့လူငင်းချမ်းသာခွင့်နဲ့လွတ်ပေးတဲ့ဒီအကျဉ်းသားကိစ္စနဲ့ပတ်သက်လို့ဆွေးနွေးမေးမြန်းထားတာကိုတင်ဆက်ဖို့ရှိပါတယ်အဲ့ဒီနောက်မှာလဲကော့တောင်
ကိစ္စအမှုနဲ့ပတ်သက်ပြီးတော့နောက်ဆုံးအခြေအနေတွေကိုနားဆင်ရမှာပါနောက်ပိုင်းမှာလဲအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်ရှင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်အောင်လွင်နဲ့မတ်အီတန်စင်တို့ကပြောပြမှာပါအမေရိကန်ပြည်ထောင်စုတွင်တရားမဝင်ဝင်ရောက်ခဲ့လို့ဖမ်းဆီးခံရတဲ့သူတွေကိုတခြားမျိုးတွေကိုပို့ဆောင်မှုသမ္မတဒေါ်နယ်ထရမ့်ကစဉ်းစားနေပါတယ်သူစဉ်းစ ကွဲပြီးတော့ကန့်ကွက်ခဲ့ကြပါမယ်လေသူရဲ့စဉ်းစားချက်ကိုမနေ့ကပဲသမ္မတထရမ့်ကကြေညာခဲ့တာပါဖြစ်နိုင်ခြေရှိတာတွေကိုသူ့ရဲ့အစိုးရဘက်ကအပြင်းထန်ကြီးစုလေးတာနေတယ်လို့ဆိုပါတယ်ဒီမိုကရက်တွေအနေနဲ့အင်တာမအနေနဲ့ရှိတဲ့လူဝင်မှုကြီးကြပ်ရေးဥပဒေတွေကိုမပြင်းကျင်ပဲဖြစ်နေတာကြောင့်တရားမဝင်ရောက်လာကြတဲ့သူတွေအတွက်ခလွန်ယာမျိုးတွေကိုပို့ဖို့အကြီးကျယ်စဉ်းစားနေတယ်လို့သမ္မတထရမ့်ကသူ့ရဲ့ Twitter လူမှုကွန်ရက်မှာမနေ့ကရေးသားဖော်ပြခဲ့ပါတယ်ဒီမိုကရက်တွေလွှမ်းမိုးတဲ့မျိုးကြီးတွေကတရားမဝင်အမေရိကန်ပြည်တော်စုတဲကိုဝင်ရောက်လာသူတွေကိုဗဟိုဆိုးရအာဏာပိုင်တွေစီကိုအနံမှုမကြာခဏညှင်းဆို့တတ်ကြပါလေ။ဘာကြောင့်လဲဆိုတော့သူတို့တွေကိုဗဟိုဆိုးရကပြည်နေတန်းပေးမှဆိုးလို့ပါ။အ
မေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့နောက်ကျိန်ထပ်ပြီးတော့အတွေ့အကြုံဆွေးနွေးဖို့ကိစ္စမှာအမေရိကန်ဘက်ကမှန်ကန်တဲ့သဘောထားနဲ့လာမှပဲစိတ်ဝင်စားတယ်ဆိုပြီးတော့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ကပြောဆိုလိုက်တဲ့အကြောင်းနိုင်ငံပိုင် KCNA သတင်းရဲ့ဒီကနေ့ဖော်ပြချက်ကိုကူးကားပြီးတော့ရိုက်တာသတင်းမှရေးသားထားပါတယ်။မေကန်ဆိုရရဲ့အဆုံးဖြတ်ကိုဒီနှစ်ကုန်နဲ့ထိစောင့်ဆိုင်မယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားရဲ့အစ်စ်အမြင့်ဆုံးပြည်သူ့လွှတ်တော်မှာတောက်ကြနေမင်းတို့ကပြောတဲ့မင်းကုန်းထဲမှာကင်ဂျုံအုံကပြောခဲ့တာပါ။မေကန်ဆိုရအနေနဲ့လက်ရှိတွက်ဆမှုမျိုးကိုရပ်ဆိုင်ပြီးတော့ပုံစံတင့်တဲ့စဉ်းစားဖို့လိုအပ်တယ်လို့လည်းပြောပါတယ်။ခေါင်းဆောင်နှစ်ယောက်ဟာလောလောဆယ်နှစ်ကြိမ်တွေ့ဆုံခဲ့ကြပြီးတော့ချီချီမှုကိုတိစောက်နိုင်ခဲ့ပေမဲ့လည်းနျူကလ িয়ার ဖြတ်သိမ်းရေးတန်ခတ်ပိတ်ဆို့မှုရဲ့ရုပ်သေးရင်းနဲ့ပတ်သက်ပြီးတော့သဘောတူညီချက်တွေတော့မရနိုင်ခဲ့ကြပါဘူး။ကင်ဂျုံအုံနဲ့နောက်တစ်ကြိမ်ထပ်ပြီးတော့တွေ့ဆုံဖို့လမ်းပွင့်ထားတယ်ဆိုတဲ့အကြောင်းသမ္မတထရမ့်ကကြာသပတေးတွေကပြောဆိုခဲ့တာပါ။
တောင်အာဖရိကနိုင်ငံတွေကပြည်သူတွေအနေနဲ့အမေရိကန်ရဲ့ပြိုင်ဘက်တွေဖြစ်တဲ့တရုတ်နဲ့ရုရှားနိုင်ငံတွေရဲ့စီးပွားရေးကမ်းလှမ်းမှုတွေကိုလက်မခံဘဲတောင်းထားကြဖို့အမေရိကန်နိုင်ငံကြီးဝန်ကြီးမိုက်ပွန်ပီယိုကတိုက်တွန်းလိုက်ပါတယ်။အမေရိကန်ကပိုကောင်းတဲ့မိတ်ဆွေဖြစ်ပြီးဒေသတွင်းအင်ဂျင်နိုင်ငံတွေမှာယင်းနှမြုံနံတဲ့လုပ်ပေါ်ကိုင်းမဲ့နိုင်ငံလည်းဖြစ်တာကြောင့်စီးပွားရေးနဲ့ပတ်သက်လို့ရှိရင်အမေရိကန်ဘက်ကိုယိမ့်ဖို့မင်းတို့ကပဲချီလီနိုင်ငံဆန်ဒီဂိုမြို့မှာဝန်ကြီးပွန်ပီယိုကပြောခဲ့တာပါ။နာဂတ်ဒီမိုကရေစီငြိမ်းချမ်းမှုနဲ့တိုးတက်ချမ်းသာရေးတွေအတွက်အခုချိန်ဟာတောင်အမေရိကအတွက်အခွင့်အလမ်းပေါ်လာတဲ့အချိန်ပဲလို့အမေရိကန်ပြည်ထောင်စုကယုံကြည်ထားတယ်။အဲဒါကြောင့်ဒီအခွင့်အရေးကိုလက်လွတ်မခံဖို့ဝန်ကြီးပွန်ပီယိုကတိုက်တွန်းခဲ့ပါတယ်။တရုတ်နဲ့ရုရှားနိုင်ငံတွေရဲ့တောင်အမေရိကနိုင်ငံတွေမှာလုပ်ခဲ့ကြတဲ့ယင်းနှမြုံနံမှုတွေဟာနိုင်ငံစီးပွားရေးတွေကိုပြည့်စည်ယိုရင်းစေပြီးတော့အကျင့်ပြတ်ချစားမှုတွေလည်းဖြစ်စေတယ်လို့အီကွေဒေါ်နိုင်ငံကတရုတ်ငွေကြေးထောက်ပံ့တဲ့ဆော့ စောက်ပြီးတော့ဒီမှာအောင်မြင်တဲ့ရေကာတာစီမံကိန်းတစ်ခုကိုဝန်ကြီးပွန်ပီယိုကထောက်ပြပါတယ်။မတည်မငြိမ်မှုတွေအချိန်မြင့်လာနေတဲ့ဗင်နီဇွဲလားနိုင်ငံမှာလည်းရုရှားကအာဏာရှင်သမ္မတနီကိုလတ်စ်မာဒူရိုကိုထောက်ခံအားပေးနေတယ်။သင်တန်းပေးဖို့ရုရှားစစ်သားတွေကိုလည်းဗင်နီဇွဲလားကိုလွှတ်ထားတယ်။အခုလိုရုရှားရဲ့ထိုးဖောက်မှုတွေရှိလာနေတာကိုလက်မခံသင့်ဘူးလို့ဆိုပါတယ်။နီကိုရာဂွာနိုင်ငံကိုလည်းရုရှားကလက်နက်တွေရောင်းတဲ့အပြင်ရဲသင်တန်းကြောင်းတစ်ခုကိုလည်းဖွင့်ထားကြောင်းအမေရိကန်နိုင်ငံသားကြီးမိုက်ပွန်ပီယိုကထောက်ပြပါတယ်။
ဆေးရဆွေးမှုတွေလူသားတူပေါ်ကျူးလွန်တဲ့ရဆွေးမှုတွေနဲ့လူမျိုးတို့တပ်ဖြတ်မှုဆွဆွဲချက်တွေကိုရင်ဆိုင်ဖို့ဆူဒန်သမ္မတဟောင်းအယ်ဘတ်ရှားကိုအပြည်ပြည်ဆိုင်ရာရဆွေးမှုခုံရုံး ICC ကိုလွှဲပြောင်းပေးမှာမဟုတ်တဲ့အကြောင်းဗိုလ်ချုပ်ကြီးအိုမာစီယန်အဘဒင်းကတောက်ကြနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ဆူဒန်နိုင်ငံမှာလည်းရာဇဝတ်ပြင်းမှုဆွဆွဲချက်တွေကိုရေယူနိုင်တဲ့ဥပဒေတွေရှိနေတာကြောင့်အယ်ဘရှားကို ICC ကိုလွှဲပြောင်းမှာမဟုတ်တဲ့ကြောင်းဗိုလ်ချုပ်ကြီးကပြောလိုက်တာပါဆူဒန်နိုင်ငံကိုနှစ်ပေါင်း30ကြာအာဏာရှင်လိုအုပ်ချုပ်ခဲ့တဲ့သမ္မတအိုမာအယ်ဘရှားရာထူးကနေဆင်းသွားအောင်လို့စစ်အာဏာသိမ်းမှုကိုဦးဆောင်ခဲ့တဲ့ဗိုလ်ချုပ်အဝတ်မိုဟာမက်အမက်အဘင်အူဖ်ကကာကွယ်ရေးဝန်ကြီးရာထူးကနေနှုတ်ထွက်လိုက်ပါပြီသူ့ရဲ့ရာထူးကိုဗိုလ်ချုပ်ကြီးအဗ်ဒယ်ဖတာဘူဟန်ကဆက်ခံမှာဖြစ်ပါတယ်ဒီကာကွယ်ရေးဝန်ကြီးရာထူးကလည်းဘာကြောင့်ဆင်းသွားလဲဆိုတဲ့အကြောင်းရင်းကိုတော့စစ်တပ်ဘက်ကထုတ်ဖော်ပြောဆိုခြင်းမရှိပါဘူးတချိန်တည်းမှာပဲဆူဒန်မျိုးတော်နဲ့တခြားမျိုးတွေမှာဆန္ဒပြပွဲကြီးတွေဆက်ပြီးဖြစ်ပွားနေပါတယ်စစ်တပ်ဦးဆောင်တဲ့ကောင်စီကဆူဒန်ဆူရကိုနှစ်နှစ်ကြာထိအုပ်ချုပ်မဲ့စီစဉ်ကိုစတင်ဆန္ဒပြနေရပါကာတူအန်မျိုးကစစ်စခန်းတွေအပြင်မှာဆန္ဒပြသူလူအုပ်ကြီးကစုဝေးပြီးတော့တခါလဲကြပြီးနောက်တခါလဲလဲပြုံးမှာပဲဆိုပြီးတော့ဆူဒန်စစ်ဆိုရကိုညှိညွတ်ပြီးကြွေးကြော်နေသူတွေလည်းရှိပါတယ်နှစ်နှစ်တည်းမပေါ်တဲ့အချိန်ကာလအတွင်းမှာအရက်သားဆူရအုပ်ချုပ်မှုစီကိုလွှဲပြောင်းပေးသွားမယ်ကြောင်းဆူဒန်စစ်ကောင်စီတွေကပြောနေပါတယ
် VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 0483ညလိုင်းဒိုမီတာ48 kHz 6753ညဒုတိယနာရီဘက်မှာလိုင်းလမီတာ190 kHz 1505ရုပ်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ VOA ကနိုင်ငံတကာသတင်းတွေကိုတရိုက်ဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ရခိုင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတဲ့စစ်ဘေးရှောင်ဒုက္ခသည်အရေးအတွက်တိုးပွားလာနေတဲ့ပေါ် ICRC နိုင်ငံတကာချက်ချင်းဒီဖွဲ့ကစိုးရင်ပူပန်နေကြောင်းမင်းတို့ကသတင်းထုတ်ပြန်ပါတယ်။မြန်မာအစိုးရတပ်နဲ့အေရခိုင်တပ်ဖွဲ့တွေကြားပြီးခဲ့တဲ့2018ခုနှစ်ဒီဇင်ဘာလကစပြီးတော့တိုက်ခိုက်မှုတွေအရှိန်မြင့်လာခဲ့ပြီးစစ်ဘေးရှောင်ရပ်သူရပ်သားအရေအတွက်က19,000ကျော်ရှိလာနေပါတယ်။ဒီစစ်ဘေးဒုက္ခသည်တွေကကြောက်တော်၊ပူတီတောင်၊ပုံနှကျွန်း၊ရသေတောင်၊မောင်းတော်၊မင်းပြားနဲ့မြောက်ဦးမြို့နယ်တွေမှာယာယီစခန်းတွေချနေကြပါတယ်။အချို့တွေကလည်းဘုံကြီးကျောင်းတွေမှာမိခိုနေကြပါတယ်။ပုံနှကျွန်းမြို့နယ်ကထက်မြက်လဲရွာကဒုက္ခသည်စခန်းတစ်ခုထဲမှာကိုပဲလူ9000ကျော်ရှိနေပါတယ်။ခြေချင်းထွက်ပြေးလာခဲ့ကြတဲ့ဒုက္ခသည်တွေဟာတောတောင်ထွက်တဲ့နေရာတွေမှာလည်းရှိနေပြီးဖြစ်သလိုကြုံသလိုစဉ်းစားရတဲ့အခြေအနေတွေနဲ့စခန်းချနေကြပါတယ်။ ICRC နိုင်ငံတကာချက်ချင်းဒီဘက်ကဒုက္ခသည်တွေအတွက်အစားအသောက်ဖျားဆောင်နဲ့တခြားအိမ်သုံးပစ္စည်းတွေရွက်ဖြင့်တဲထုတ်ဖို့တာပေါ်လင်စားတွေအပြင်အစားအစာတွေဝယ်ယူနိုင်ဖို့ငွေကြေးနဲ့ထောက်ပံ့ကူညီနေပါတယ်။ ICRC အဖွဲ့ရဲ့ကူညီဆောင်ရွက်မှုတွေကရခိုင်ပြည်နယ်မှာ2012ခုနှစ်ကစပြီးလှုပ်ဆောင်လာခဲ့ပါတယ်။ဒုက္ခသည်အနေနဲ့ကိုယ်ရင်ကိုယ်ရမှာငြင်းချမ်းနဲ့ဘရော့ပြန်နေရမလဲဆိုတာကိုမသိနိုင်ကြဘဲဖြစ်နေတယ်လို့ ICR ရဲ့ ASEAN ရဲ့သတင်းမှာဖော်ပြထားပါတယ်
။မြန်မာနိုင်ငံမှာယင်းနှမြုံနယ်နေတဲ့ Chevron ရင်းနယ်ကုမ္ပဏီကြီးကလူခွင့်ကိစ္စတွေကိုလည်းထည့်သွင်းစဉ်းစားသွားမယ်လို့ပြောပါတယ်။လူခွင့်ချုပ်ဖောက်မှုတွေရှိနေတဲ့မြန်မာနိုင်ငံမှာယင်းနှမြုံနယ်လောက်ကိုင်းနေတဲ့ American ရင်းနယ်ကုမ္ပဏီနေနဲ့လူခွင့်ကိုအလေးပေးမြှင့်တင်ဆောင်ရွက်ဖို့အဲ့ဒီလုပ်ငန်းရှင်အဖွဲ့ကဖိအားပေးခဲ့တာပါ။ပြည်ပခါတွေဖြစ်နေတဲ့ရခိုင်ပြည်နယ်မှာလူမှုပတ်ဝန်းကျင်အတွက်ပါယင်းနှမြုံနယ်ဖို့ပြည်လဲသုံးသက်ဆက်အပါအဝင်ရိုဟင်ဂျာဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆိုင်ရာကူညီတွေပေးနေတဲ့ဖွဲ့စည်းတွေကိုလည်းလှူဒါန်းဖို့နဲ့လူသားတူအပေါ်ပြည်မှုကျူးလွန်မှုအန္တရာယ်တွေရှိနေတဲ့အဲ့ဒီဒေသမှာစီးပွားရေးကုမ္ပဏီတွေလည်းစီမင်းစည်းကမ်းတွေနဲ့အညီပိုကောင်းမွန်အောင်ဆောင်ရွက်ရေးအကူအညီပေးဖို့စားတဲ့အစင်းတွေကိုလည်းဆောင်ရွက်ဖို့ရှိတယ်ဆိုပြီးတော့ Chevron ကုမ္ပဏီအမှုဆောင်ညွှန်ကြားမှုတယောက်ကလက်မှတ်ရေးထိုးထုတ်ပြန်တဲ့စာမှာဖော်ပြထားပါတယ်။အစုရှယ်ယာဝယ် Asset Management ငွေကြေးရင်းနှီးမြှုပ်နှံမှုဆိုင်ရာစီမံခန့်ခွဲရေးကုမ္ပဏီက Chevron ကုမ္ပဏီကိုဒီကိစ္စနဲ့ပတ်သက်ပြီးဖိအားပေးခဲ့တာပါ။လူမျိုးလုံးတက်ဖြတ်မှုဒါမှမဟုတ်လူသားတူပေါ်ကျူးလွန်မှုတွေနဲ့ပတ်သက်နေတဲ့အစိုးရတွေနဲ့စီးပွားရေးအရာပူးပေါင်းဆောင်ရွက်နေတာတွေနဲ့ပတ်သက်လို့ Chevron ကလည်းအစီရင်ခံစာထုတ်ပြန်ပေးဖို့လေ Asset Management Company ကတောင်းဆိုခဲ့တာပ
ါ 5G Network လို့ခေါ်တဲ့ကြိုးမဲ့ Internet အမြန်ဆုံးနှုန်းစနစ်ကိုသုံးစွဲရေးမှာတရုတ်နိုင်ငံကိုအသာရအောင်လုပ်မယ်လို့ American သမ္မတ Donald Trump ကပြောလိုက်ပါတယ်ရင်းကမရှိခဲ့ဘူးတဲ့ Radio အတန်လိုင်းတွေလေလံတင်ရောင်းချမှုနဲ့ Fiber Optics ဒီဖန်သားမြင်လိုင်းတစ်ခုကိုတိဆောက်ဖို့ဒေါ်လာဘီလီယံ20ကိုလည်းထောက်ပံ့သွားမယ်လို့ဆိုပါတယ်ဒီလိုအနာဂတ်အတွက်နည်းပညာအကောင့်နဲ့လုပ်ငန်း အမေရိကန်ကလှုပ်ဆောင်ရေးမှာဘယ်နိုင်ငံကမှအတားရတာကိုလက်မခံနိုင်ဘူးလို့ဒေါနယ်ထရန့်ကပြောပါတယ် 5G အင်တာနက်ထုံးကားရေးပိုင်ဆိုင်မှုမှာအမေရိကန်ကပဲအနိုင်ရမယ်လို့ဆိုပါတယ်လက်ကင်တယ်လီဖုန်းကုမ္ပဏီတွေအသုံးပြုဖို့အားကောင်းတဲ့3 mm radio line 3ခုကို FCC American ဆက်သွယ်ရေးကော်မရှင်ကဒီဇင်ဘာလ10ရက်နေ့ကစပြီးတော့လေးလံနှင်ရောင်းချမှာဖြစ်ပါတယ်။နေပြည်တော်လုပ်ငန်းတွေကနိုင်ငံရဲ့အမျိုးသားလုံခြုံရေးအတွက်အရေးကြီးတဲ့ကိစ္စတွေဖြစ်တာကြောင့်အခုလုံမဲ့ 5G internet အမြန်နှုန်းဒီအကောင့်ထဲပေါ်ရေးကိုနိုင်ငံပိုင်အနေနဲ့တတိယရောက်လောက်ဆောင်မှုတမရထရန့်ရဲ့မိတ်ဆွေတချို့ကမဟာမိတ်တချို့ကတိုက်တွန်းနေကြပါတယ်။ဒါပေမဲ့လည်းအစိုးရပိုင်လုပ်ငန်းဖြေရေးကိုမလုပ်ဖို့ American ဆက်သွယ်ရေးကော်မရှင် FCC နဲ့တခြားဖွဲ့စည်းတွေကကန့်ကွက်နေကြပါတယ်။
မြန်မာနိုင်ငံကပြည်ခါကြောင့်လူ1500ဟာထိမ့်သိမ်းစခန်းတွေမှာပြိမ့်နေတဲ့အကြောင်းကုလသမဂ္ဂဒုက္ခသည်များအေဂျင်စီကပြောပါရယ်အချိန်နည်းမြန်ဒုက္ခသည်တွေရဲ့အသက်အန္တရာယ်ဆိုရင်ရတဲ့အကြောင်းသူတို့ကိုလုံခြုံရစေအမြန်ပို့ပေးဖို့နဲ့အချိန်တွေကတည်ရင်ရှင်အရေးကြီးနေတယ်ဆိုပြီးတော့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလိုဘိုဂရန်ဒီကတောက်ကြံနေမှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါရယ်အချင်းတွေပြင်းထန်စွာဆိုးရွားနေတဲ့ထိမ့်သိမ်းစခန်းတွေမှာဒုက္ခသည်တွေပြိမိနေတယ်လို့ယူဆတဲ့အကြောင်းကုလဒုက္ခသည်များအေဂျင်စီကပြောပါတယ်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းပြိပကအချင်းတွေတချိန်ထိုးဆိုးရွားလာနေတဲ့အကြောင်းလူ 9,500 ထက်မနည်းဦးအိမ်စွန့်ခွာထွက်ပြေးခဲ့ကြရတဲ့အကြောင်းကုလသမဂ္ဂဒုက္ခသည်များအေဂျင်စီကအစီအစဉ်ထုတ်ပြန်ပြောဆိုပါတယ်လေပြားနိုင်ငံမျိုးတော် Tripoli ကလမ်းမတွေပေါ်မှာလဲတောက်ကြနေထိတိုက်ခိုက်မှုရှိနေတော့မှာTripoli ကိုတင်းယူနိုင်ရဲ့အတွက်စစ်တပ်တပ်မှုဗိုလ်ချုပ်ကြီးခါလီဖာဟာဖ်တာရဲ့တစ္ဆာခံတပ်ဖွဲ့တွေဆက်ပြီးတော့ထိုးစစ်ဆင်နေမှုရပ်တန့်ပေးရေးအတွက် Tripoli မြို့နယ်မှာလူတစ်ထောင်ကျော်စုဝေးတောင်းဆိုခဲ့ကြကြောင်း Writer သတင်းမှာဖော်ပြထားပါတယ်။ Tripoli အနောက်ပိုင်းဇူဝါရာကနေတူနီရှားနိုင်ငံနဲ့ဇက်တိလေကြောင်းတိုက်ခိုက်မှုတစ်ခုလည်းဖြစ်ပွားခဲ့တယ်လို့မျက်မြင်တွေကပြောပါတယ်။ Direct from Washington The Voice
of America The OA စနေနေ့နဲ့ခင်းသတင်းတွေကိုကိုကျော်အောင်လွင်နဲ့မတ်ဤတန့်စင်တို့ကပြောပြသွားတာပါရှင်။မကြာခင်မှာတော့တကြံကာလတေးသချင်းအထူးစီစဉ်ကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုတော့သတင်းလွှာတွေကိုနားဆင်ရမှာပါ။နှစ်တစ်ကူအချိုကာလမှာရာနဲ့ချီတဲ့အကျဉ်းသားတွေကိုနိုင်ငံတော်အစိုးရကမနေ့ကပြန်လွှတ်လိုက်တဲ့အထက်လွှတ်ပေးတဲ့လို့အများကယူဆထားသူတွေပါဝင်ခြင်းမရှိသေးပါဘူး။ပြည်ရင်းပြည်ပဖိအားတွေနဲ့အားမလို့အားမရဖြစ်နေတာတွေရင်ဆိုင်နေရတဲ့ NLD အစိုးရအနေနဲ့အခုလိုနှစ်တစ်ကူအချိန်အခါကိုအခွင့်ကောင်းယူပြီးနိုင်ငံရေးအကျဉ်းသားတွေအပါအဝင်ပြန်လွှတ်ပေးတဲ့သူတွေကိုလွှတ်ပေးခြင်းအပြင်တင်းမာမှုတွေကို short ချတင်တယ်လို့နိုင်ငံရေးလေးလာသူတချို့ကသုံးသပ်ပါတယ်။ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်။
မြန်မာနှစ်တစ်ကူကာလအစဉ်အလာတွေအရနှစ်စဉ်ဆိုလိုနိုင်ငံတော်အစိုးရကအကျဉ်းသားတွေကိုလွှတ်ပေးလေရှိပြီးဒီနှစ်တကြံအကြိုကာလ AB 12ရက်နေ့ကရာနဲ့ချီတဲ့အကျဉ်းသားတွေပြန်လွှတ်ပေးလိုက်တဲ့အထက်မှာတော့လွှတ်ပေးတဲ့လို့အများကမျှော်လင့်ထားကြတဲ့နိုင်ငံရေးအကျဉ်းသားတွေပါလာခြင်းမရှိပါဘူး NLD အစိုးရရင်ဆိုင်နေရတဲ့နိုင်ငံတကာဖိအားတွေရော့ကြနိုင်ဖို့ရိုက်တာသတင်းတောက်ကိုပါလုံးနဲ့ကိုကျော်စိုးဦးတို့ကိုဒီနှစ်တစ်ကူမှာပြန်လွှတ်ပေးမလားဆိုတဲ့မျှော်လင့်ချက်မျိုးလူမှုကွန်ရက်မီဒီယာပေါ်မှာပြည်တွင်းပြည်ပကရေးသားကြသလိုရခိုင်အရေးတင်းမာမှုတွေကိုပြေလျော့နိုင်ဖို့ရခိုင်တိုင်းသားခေါင်းဆောင်တူဦးဖြစ်တဲ့ဒေါက်တာအေးမောင်ကိုပြန်လွှတ်ပေးမလားဆိုပြီးတော့လည်းမျှော်လင့်နေကြတာပါနိုင်ငံရေးကျင်းသားတွေကိုပြန်လွှတ်မပေးနိုင်တဲ့ခိုင်မာတဲ့အကြောင်းတရားတွေ NLD အစိုးရမှရှိကောင်းရှိမှဖြစ်ပေမဲ့အခုလိုနှစ်တစ်ကူအချိန်အခါကိုအခွင့်ကောင်းယူပြီးရိုက်တာသတင်းတော့တွေကိုတော့ပြန်လွှတ်ပေးတဲ့နယ်လို့အမေရိကန်ပြည်ထောင်စုကနိုင်ငံရေးလှိလာသုံးသပ်သူဒေါက်တာတင့်ဆွေကမြင်ပါတယ်
အခုလိုအကျဉ်းကျနေတဲ့တွေလွတ်ပေးတာတော့ကြိုးကြိုးနဲ့ပါတယ်အဲ့ဒီမှာလာမယ့်ရွက်ောက်ဘက်ကိုညွှန်မှန်းပြီးတော့ NLD ကဒီအကျဉ်းသားလွတ်ပေးတာပဲဖြစ်ဖြစ်တခြားတခြားသောဟလာလူလူကြိုက်မဲ့တနည်းအားဖြင့်ပေါ်ပူလာဖြစ်မဲ့ဟာတွေကိုတခုမှလုတာတော့မရှိဘူးခင်ဗျသူကလည်းအစင်လာတော့မရှိတဲ့အစိုးရတခုဖြစ်တော့ဒါကိုတော့သတိပြုနေလို့ကျွန်တော်အမြင်ပါတယ်နောက်တစ်ချက်ကဒီနိုင်ငံရေးနဲ့ပတ်သက်တဲ့ပုံကိုယ်တွေမှာNLD အစိုးရအနေနဲ့ဒီတခြားကြည်စရာအချက်တွေအများကြီးရှိပါလိမ့်မယ်။ဥပမာဒီလိုမျိုးဌာနနဲ့ဆိုင်တဲ့ကိစ္စကတပိုင်းပေါ့နော်။ NLD မှာအဲ့ဒီလိုခိုင်လုံတဲ့အကြောင်းပြချက်ရှိလို့မလွတ်တာလားဆိုတဲ့တစ်ချက်တော့ကျွန်တော်ဒီတန်တရာရှိပါတယ်ခင်ဗျ။နောက်တစ်ချက်ကတော့ငန်းကြီးအရာဥပမာဟိုဒရင်းတော့ပြောပေါ့နော်။မီဒီယာနဲ့ပတ်သက်နေတော့ကျွန်တော်ကဟိုပမာပီတပီရဲတင်ကြည့်ရပါတော့တယ်။ငန်းကတော့ထုံးနေအရာပေါ့နော်။လွတ်ပေးတဲ့နေဒီတဲ့နောက်နဲ့တဲ့နောက်ရခုံကိစ္စကိုတော့ပြန်ဆိုရတဲ့ကျွန်တော်တဲ့နောက်ဒီဘက်ကကျွန်တော်လိုက်ခြင်းနဲ့အငယ်ရောက်မှုတွေကဘာတောင်လဲလို့လဲကျွန်တော်ငေးချင်တယ်လို့ပြောကြပ
ါအကျဉ်းသားတွေကိုပြန်လွှတ်ပေးနိုင်တဲ့နီလန်းအမျိုးမျိုးရှိတဲ့အထက်မှာတမရရဲ့လုတ်ပိုင်ခွင့်အရလူငိမ့်ချမ်းသာခွင့်ပေးတာမျိုးရှိပေမဲ့ NLD အစိုးရရဲ့လုံနီးလုံဟန်ကိုကြည့်ရင်နိုင်ငံရေးအကျဉ်းသားတွေကိုလူငိမ့်ချမ်းသာခွင့်နဲ့လွှတ်ပေးပါမလားဆိုတဲ့တန်တရာဝင်ပြီးကြောင်း ဟောင်ကောင်အခြေစိုက် HRC အာရှလူအခွင့်အရေးကော်မရှင်ရှေ့နေဦးမင်းလွင်ဦးကသုံးသပ်ပါတယ
်ကျွန်တော်အနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့ဒီဆိုရသည်ကအုပ်ချုပ်ရေးတရားစီရင်ရေးဥပဒေပြည်စတဲ့ကဏ္ဍ၃ရပ်ကိုတည်ထောင်စီခွဲထားတာဖြစ်တဲ့အတွက်တရားစီရင်နဲ့ပတ်သက်တဲ့ကဏ္ဍတွေမှာတော့တရားရုံးချုပ်အထူးနောက်ဆုံးအယူခံဝင်ပြီးလို့ဆုံးဖြတ်ပြီးတဲ့ကိစ္စရပ်ဒီမှာတော့သမရရဲ့ငင်းချမ်းသာအခွင့်ကိုသုံးပြီးတော့လူပင်းလူပင်းကောင်းတုတ်ပြနိုင်တယ်အဲ့ဒီလိုမဟုတ်ပဲနဲ့ဒီလိုတရားရုံးအစဉ်အဆက်ကိုအယူခံတက်နိုင်သေးတဲ့အစီအမျိုးဖြစ်နေတယ်ဆိုလို့ရှိရင်တော့ဒါအစိုးရအာဏာသုံးပြီးတော့လွတ်လိမ့်မယ်လို့တော့ကျွန်တော်ကတော့မထင်ပါဘူးခင်ဥပမာရှိတဲ့ကိုကလုံးလို့ဆိုလို့ရှိရင်ဒီတရားရုံးချုပ်ကိုအယူခံတင်ထားတယ်အယူခံတင်ထားတဲ့ဥစ္စာအမင်းချဖို့အတွက်နောက်ထပ်တစ်လလောက်ကြာရင်လွတ်ပေးမယ်ဆိုလို့ရှိရင်အဲ့တရားရုံးချုပ်ကဥပဒေနဲ့အညီလွတ်ပေးတယ်ဆိုရင်လွတ်ပေးလိုက်မှာဖြစ်တယ်တော်နည်းတူသွားပဲလူတော်ကိုစလေဒေါက်တာအီမောင်ဆိုလို့ရှိရင်လည်းတိုင်းတရားရုံးလို့အယူခံတက်မယ်ဒါမှမဟုတ်တရားရုံးချုပ်ကိုအယူခံတက်မယ်အဲအဲ့ဒီလိုတရားရုံးအစဉ်အဆက်နေတက်တဲ့အခါမှာအထက်တရားရုံးတွေကအောက်ရင်ဝင်ဆုံးဖြတ်ချက်တွေမှားယွင်းနေတယ်ဆိုလို့ရှိရင်ရင်ဆိုင်ပြီးတော့လှုပ်ပြင်းလှုပ်ပြလိုက်နိုင်တယ်ဒီလိုမျိုးလွတ်ငင်းချမ်းသာကွင်းနဲ့တော့သမရကနေပြီးတော့အောက်တရားရုံးရဲ့ဆုံးဖြတ်ထားတဲ့ဆုံးဖြတ်မှုပေါ်မှာသွားမှုပြီးတော့လှုပ်ပြလိမ့်မယ်လို့တော့ကျွန်တော်တော့မထင်ပါဘူ
း AB စနေရနေ့ကပြန်လှုပ်ပြလိုက်တဲ့အကျဉ်းသားအလုံးဟာရာဇဝတ်ပြစ်မှုတွေအရအကျဉ်းချခံခဲ့ရသူတွေဖြစ်ပြီးပြစ်ဒဏ်ကျစဉ်ကာလမှာစီကံနဲ့အညီကောင်းမွန်စွာနေထိုင်တာကြောင့်ရှော့ရဲ့ခံစားခွင့်အရလွှတ်ရဲ့ဤသူတွေကိုပြန်လွှတ်ပေးတာမျိုးဖြစ်ကြောင်းနိုင်ငံရေးအကျဉ်းသားကူညီဆောက်ရှောက်ရေးအသင်းကပြောပါတယ်နိုင်ငံရေးအကျဉ်းသားတွေလို့တတ်မှတ်ခံထားရသူတွေကကလေးစစ်သားအမှုနဲ့ထောင်ချခံနေရတဲ့ကိုအောင်ကိုထွေးကိုစင်းနှုံးကြဆင်းရဲလှုပ်ရှားမှုအဖွဲ့ကကိုထင်ကျော်တို့လည်းပြန်လည်လွတ်မြောက်လာခြင်းမရှိသေးပါဘူးခင်ဗျာ
ကိုညံဝင်းအောင်စူးစီးတင်ပြခဲ့တာပါ2014ခုနှစ်ကထိုင်းနိုင်ငံတောင်ပိုင်းကော့တောင်ကျွန်းလို့ခေါ်တဲ့လိပ်ကျွန်းမှာဗြိတိန်ကဘာလှည့်ခီးသွားနှစ်ဦးအသက်ခံရတဲ့အမှုနဲ့ပတ်သက်လို့တေတံပေးခံထားရတဲ့မြန်မာရွှေပြောင်းလူငယ်နှစ်ဦးအခုဆိုရင်သူတို့ဟာနောက်ဆုံးအမိန့်ကိုစောင့်နေချိန်မှာသူတို့လွတ်မြောက်ရေးနောက်ဆုံးဆောင်ရွက်နေတဲ့အခြေအနေနဲ့ပတ်သက်လို့ကျမတို့ VOA မြန်မာပိုင်းထိုင်းခြေစိုက်သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါရရှင
်ဗြိတိန်လူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတဲ့လေကျောလူတတ်မှုနဲ့ပတ်သက်လို့တေတံပေးခြင်းခံရတဲ့မြန်မာရွှေပြောင်းလူငယ်နှစ်ဦးဟာတေတံပေးခံရပြီးဘန်ခွန်အချင်းထောင်ထဲမှာပဲလက်ရှိမှာထိမ့်သိမ်းခံရတာပါသူတို့ဟာဗဟိုတရားရုံးချုပ်ကိုအယူခံတင်ထားပြီးတဲ့နောက်ဆုံးအမိန့်ကိုစောင့်နေရပါတယ်ဒီအခြေအနေတွေအောက်မှာတေတံကြခံနေရတဲ့မြန်မာလူငယ်တွေလွတ်မြောက်ဖို့ရေးနှစ်နိုင်ငံအစိုးရချင်းဒီလပိုင်းနေမှာဘာတွေများဆက်သွယ်လှုပ်ဆောင်နေတယ်လဲဆိုတာကိုတော့မြန်မာတန်ယုံကိုစားပြုဥပဒေအကြံပေးဥအောင်မျိုးတန့်ကိုဆက်သွယ်မေးမြန်းကြည့်ခဲ့ပါတယ
်။အဓိကတော့ဟိုဘယ်လိုပြောမလဲ။အန်ဂျယ်ရိုကဖိုင်အမည်ဆုံးတရားရုံးရဲ့ဖိုင်နယ်အော်ဒါကိုစောင့်နေတာပါ။နောက်ဆုံးကိုစောင့်နေတာပါ။စာမထုတ်ဘူးထိုင်းနိုင်ငံဥပဒေရဆောင်ရွက်တယ်။အမှုမှန်ဖြစ်မယ်လို့ပဲမျှော်လင့်နေဆိုပြီးတော့သူဘလော့ဆင်မှာလုပ်တင်တာဥပမာဆိုတော့ဒီမိန့်ဟာတည်ထောင်ကနေလုပ်သွားပြီဆိုရင်တော့ဒါတာဝန်တစ်ခုပြီးသွားပြီ။တကယ်လို့တည်ထောင်ကနေပြီးတော့ဆက်ရှိမယ်ဆိုရင်လည်းထိုင်းနိုင်ငံပြည်နဲ့တမားခါစာတင်မှုဆိုပြီးတော့တာမတီဥမျိုးမြတန်းကိုတိုင်းအင်္ဂါနေ့အတူတူထိုင်းစီနီမားကောင်စီကိုတွားပြီးတော့ဆွေးနွေးဆီစဉ်ပြီးပြီတဲ့
မြန်မာနိုင်ငံသားရေးဝန်ကြီးဌာနနဲ့မြန်မာတန်ယုံကတန်အမတ်တွေကိုလည်းဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးမြန်မာတန်ယုံကတော့ဥပဒေအကြံပေးရှေ့နေဦးအောင်မျိုးတန်ကိုပဲဆက်သွယ်မေးမြန်းဖို့အတွက်တာဝန်လွှဲပေးထားတယ်ဆိုပြီးတန်ယုံကတာဝန်ရှိသူတွေကဆိုပါတယ်ဒီအမှုဟာမြန်မာလူငယ်တွေတကယ်ပဲလူတတ်မှုကိုကျူးလွန်ခဲ့တယ်သလားမကျူးလွန်ခဲ့ပဲတရားခံဖြစ်ခဲ့ရသလားဆိုတာကိုမေးခွန်းထုတ်ခံနေရတဲ့အမှုကြီးဖြစ်ပါတယ်။ဒီအတွက်ထိုင်းနိုင်ငံကရှေ့နေများကောင်စီနဲ့အတူထိုင်းနိုင်ငံကမှုကင်းဆိုင်ရာကိစ္စတွေမှာ DNA စစ်ဆေးပေးနေတဲ့ဆရာဝန်မကြီးဒေါက်တာပွန်ထက်ကိုတိုင်အမှုမှာလိုက်ပါဆောင်ရွက်ပေးခဲ့ပြီး DNA တွေကိုပြန်စစ်ဆေးပေးခဲ့တာပါ။ဒီလိုစစ်ဆေးပေးတဲ့အခါမှာလည်းလူသက်လက်နဲ့အဖြစ်သုံးခဲ့တယ်ဆိုပြီးတရားလိုဘက်ကတင်ပြခဲ့တဲ့ပေါက်တူးမှာမြန်မာလူငယ်နှစ်ဦးရဲ့ DNA ကိုမတွေ့ခဲ့ရတာကလည်းထူးခြားမှုတွေရှိပေမဲ့တရားလိုဘက်ကတော့ဒီအချက်ကိုရှောင်လွဲတဲ့အဖြေတွေနဲ့ပဲဖြေကြားခဲ့တယ်ဆိုပြီးမြန်မာတန်ယုံဥပဒေအကြံပေးရှေ့နေဦးအောင်မျိုးတန်းကပြောပါတယ
်။လေးလပိုင်း2015ရာရင်းမိမှာတော့အဲ့ဒီမှာအငယ်တို့ပြန်ပြီးတော့ဟောရပါတယ်။ပြန်လဲစစ်ဆေးရပါတယ်။နောက်ထပ်မှာဒါကိုဒေါက်တာဖိုးစစ်ကိုယ်တိုင်ကနေပြီးတော့ပုံမစစ်ဆေးဌာနမှာစစ်ဆေးတဲ့အခါမှာပေါ့ဒီအပေါ်မှာတော့ဒီရဲ့ဟိုဆင်နာနဲ့ဒီဒီကဲရေနေရှိပါတယ်လက်ကန်ယူမှာတော့လက်ကန်ယူမှာတတိယယောက်ျားနှစ်ယောက်တဲ့ဒီရေနေရှိပါတယ်ဒါပေမဲ့အဲ့ဒီ DNA ကိုကလေးတွေ DNA နဲ့ဒီကမှာဝင်းနဲ့တို့ရဲ့ DNA ကိုကူးဆိုတာကိုသိစားတာသိကြရတယ်ဖြစ်သွားတယ်။ဒီဟာဒီမတူဘူးတေခံမဟုတ်လို့ပြောချင်မဒီလိုအချက်တွေမတူမဲ့အခြားချက်တွေရှိပါတယ်ဆိုတော့ဒီရှောင်းရဲတော့အဖြေနဲ့ပဲတော့ဆုံးသတ်သွားခဲ့ပါတယ
်။အဓိကကတော့မရင်းကျင်ပြီးတက်ဖြတ်ခံရတဲ့ဓိဋ္ဌိသူဟန်နာရဲ့မိမကိုထဲမှာနှစ်ဦးတည်းပို့တဲ့ DNA တွေတွေ့ရှိတယ်လို့ဆိုပေမဲ့အဲ့ဒီ DNA ကတော့ပြန်စစ်ဆေးခွင့်မရခဲ့ဘူးလို့လည်းဆိုပါတယ်။
တကယ်တမ်းပြန်လှည့်ပြီးတော့တောင်းဆိုတဲ့အခါမှာတရားခွင့်ခွင့်ပြုခဲ့တယ်။ခွင့်ပြုတဲ့အခါမှာပေါတူးကလွှဲရင်ကျန်တာကချိန်ရဖက်နဲ့တစ်ခက်နဲ့နောက်တစ်ခါပြည်နိုင်ကြလုံးမရပါလေ။တကယ်တမ်းအရေးကြီးတယ်ဆိုတဲ့စစ်သည်တွေရဲ့ DNA ကိုနမူနာသိမ်းကြတဲ့ဟာကိုဒီစစ်ဆေးရဲ့ဒိန်လိုကကနေပြီးတော့မပြေးနိုင်ပါဘူး။ဘာဖြစ်လို့ဆိုတော့သူတို့စစ်ဆေးလို့ခုံသွားပြီလို့ပြောပါတယ်
။မြန်မာအစိုးရဘက်ကတော့ဥပဒေပိုင်းဆိုင်ရာကျွမ်းကျင်သူတွေကိုဆေလွတ်တာမျိုးတွေဒီမှုနဲ့ပတ်သက်လို့တရားရုံးကိုတောလာတဲ့ငွေကြေးကုန်ကျမှုတချို့ကိုထုတ်ပေးခဲ့ပေမဲ့မြမလူငယ်နှုတ်အတွက်သက်တည်လိုက်ပေးမဲ့တရားခံပြသက်တည်တွေကိုတော့ထိထိရောက်ရောက်ရှာဖွေပေးနိုင်တာမျိုးတွေမရှိခဲ့ဘူးဆိုပြီးလေကျွန်းလူတမ်းမှုစုံစမ်းစစ်ဆေးရေးကော်မတီဝင်တဦးဖြစ်တဲ့မြမရှေ့ပြောင်းလူသမားရေးဆောင်ရွက်သူဖြစ်တဲ့ဦးကျော်တောင်းကတော့ပြောပါတယ်မြမရှေ့ပြောင်းလူသမားခံမှန်းကြီး4000လောက်အလုပ်လုပ်ကင်နေတဲ့ကော့တာအပန်းဖြေကျွန်းလို့ခေါ်တဲ့လက်ကျောမှာ2014ခုနှစ်စက်တင်ဘာလမှာဒီတိန်လူငယ်နှုတ်တက်ဖြတ်ခံရတာပါဒီအမှုမှာမြမရှစ်ပြောင်းလူငယ်နှုတ်ဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့ကိုလူတက်မှုမရေမှုပစ္စည်းလူယူမှုအပါအဝင်အမှု9မှုနဲ့တရားစွဲခဲ့ပါတယ်ထိုင်းနိုင်ငံကော့စမွေအချင်းထောင်မှာဖမ်းဆီးခံထားရတဲ့သူတို့နှစ်ယောက်ကိုတော့2015ခုနှစ်ကုန်ပိုင်းမှာတော့ထိုင်းနိုင်ငံကော့စမွေတရားရုံးကနေအမြင့်ဆုံးပြစ်ဒဏ်အဖြစ်တည်တံပေးခဲ့ပြီးဘန်ကွန်အချင်းထောင်ထဲမှာဆက်လက်ထိမ့်သိမ်းထားပါတယ်ရှင
်ဒေါက်တာရှင်များရှင်မြမတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ဟာဒီသတင်းပတ်ထဲမှာပဲတရုတ်နိုင်ငံကိုတွားရောက်ခဲ့တယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာလည်းဒီလကုန်ပိုင်းမှာတွားရောက်ဖို့ရှိပါတယ်မြမထိတ်တန်းခေါင်းဆောင်တွေတရုတ်နိုင်ငံကိုစစ်တိုက်ဆိုသလိုတွားနေကြတာဟာစစ်ဆန်ရေးတွေပုံမနီးကပ်လာတဲ့လက္ခဏာတစ်ခုလို့ဆိုနိုင်ပါသလားမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးငြိမ်းချမ်းရေးကဏ္ဍပေါင်းစုံမှာထဲထဲဝင်ဝင်ပါဝင်ပတ်သက်နေတဲ့တရုတ်နိုင်ငံရဲ့ဆက်ဆံမှုတွေကနေမြန်မာနိုင်ငံအတွက်ဘာတွေများမျှော်လင့်နိုင်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးပေးမြတ်လို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင
်။ဒီကနေ့ညမှာတင်ဆက်မဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်ရဲ့သဘောထားအမြင်တွေပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရရှင်အခုတော့နိုင်ငံတကာသတင်းလွှာတပုတ်ကိုနားဆင်ရမှာပါမြောက်ကိုရီးယားဆိုင်ရာနျူကလ িয়ার ကင်းစင်ရေးအကြောင်းဆွေးနွေးနိုင်လိမ့်မယ်လို့မျှော်လင့်ခဲ့ပြီးမြေတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့ရဲ့ကြာသပတေးနေ့ဆွေးနွေးပွဲမှာအရေးပါတဲ့သဘောတူညီမှုတစုံတရာမရခဲ့ပါဘူး VOA သတင်းတော့ဘီလ်ဂါလိုဆိုးမျိုးကနေသတင်းပေးပို့ထားတာကိုမတ်အီတန်စင်ကပြောပြမှာပါ
မြောက်ကိုရီးယားဆိုင်ရာကိစ္စရပ်တွေအပေါ်အမေရိကန်ရဲ့တင်းမာတဲ့ချင်းကပ်မှုပုံစံပြေလျော့လာရေးအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုစိတ်ပြောင်းလာစေဖို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကကြိုးစားခဲ့ပေမဲ့လည်းမအောင်မြင်ခဲ့ပါဘူး။မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းနဲ့တတိယကြိမ်တွေ့ဖို့သမ္မတထရန့်ကလည်းရောမယ်ဆိုပေမဲ့လည်းမြောက်ကိုရီးယားပေါ်မှာချမှတ်ထားတဲ့အမေရိကန်ရဲ့တိုက်ခိုက်ပိတ်ဆို့မှုတွေကိုတော့ဖြေလျော့ပေးမယ့်ပုံတော့မတွေ့ရပါဘူး။သမ္မတထရန့်ကခုလိုပြောပါရယ်
။ No, we want sanctions to remain in place.
ဒဏ်ခတ်ပိတ်ဆို့မှုတွေကိုဒီတိုင်းထားပါမယ်။ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်မှုဟာအခုလက်ရှိမှာတင့်တော်တဲ့အခြေအနေမှာရှိပါတယ်
။တောင်ကိုရီးယားသမ္မတမွန်ဂျေအင်းအနေနဲ့ကိုရီးယားနိုင်ငံဖက်ဆက်စီးပွားရေးစီမံကိန်းတွေလုပ်ဖို့အချိန်မတန်သေးဘူးလို့အမေရိကန်သမ္မတထရမ့်ကပြောပါတယ်။မြောက်ကိုရီးယားနဲ့စီးပွားရေးဆက်ဆံမှုတွေချဲ့ထွင်တာကနျူကလ িয়ার ရေးဆွေးနွေးမှုတွေမှာအထောက်အကူဖြစ်လိမ့်မယ်လို့တောင်ကိုရီးယားသမ္မတမွန်ကယူဆထားတာပါ။ဒီလိုကိုရီးယားနိုင်ငံစီးပွားရေးပေါ်မှာအမေရိကန်ရဲ့ထောက်ခံမှုမပါဘဲနဲ့တော့တောင်ကိုရီးယားအနေနဲ့ရှေ့ဆက်တိုးလို့ရမှာမဟုတ်ပါဘူး။အရှိတောင်အာရှကြီးရဲ့ကျွမ်းကျင်သူဒွန်ယပ်ကင်ကအခုလိုတုံ့တက်ပါတယ်။
မာနန်미국의어떤일괄적인포괄적인상황조치를
ပုံငန်းတောင်စကန်ခီးသွားလုပ်ငန်းစီမံကိန်းလိုခေဆောင်ဆက်မှုစုံပြန်ဖွင့်ရေးလိုလုပ်ငန်းတွေကိုမြောက်ကိုရီးယားအတွက်တောင်ကိုရီးယားကလုပ်ပေးနိုင်ပါတယ်။ ဒါပေမဲ့အမေရိကန်ရဲ့ထောက်ခံချက်မှာပါပဲနဲ့တော့ရှေ့ဆက်မတိုးနိုင်သေးပါဘူး
ဒီတစ်ခါဆွေးနွေးပွဲမှာတိုးတက်မှုတွေတိတ်မရှိဘူးဆိုပေမဲ့လည်းအမေရိကန်နဲ့တောင်ကိုရီးယားကြားတသားတည်းရှိနေစေဖြစ်ပြီးတော့သဘောထားကွဲလွဲတာတွေမရှိဘူးလို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကအကောင်းမြင်ပြောဆိုပါတယ်ဒီဆွေးနွေးပွဲတွေကတောင်ကိုရီးယားသမ္မတရဲ့ပြည်တွင်းနိုင်ငံရေးအတွက်လည်းအရေးပါပါတယ်တောင်ကိုရီးယားနိုင်ငံရဲ့စီးပွားရေးအခြေအနေနှိမ့်ကွေးနေပြီးတော့သမ္မတမွန်ဂျေအင်ပေါ်မှာထောက်ခံမှုနှုန်းကလည်းကျဆင်းလာနေရပါမြောက်ကိုရီးယားအရေးအမေရိကန်တဲ့သဘောတူညီမှုတစုံတရာရအောင်တောင်ကိုရီးယားသမ္မတမွန်အနေနဲ့ဆောင်ရွက်နိုင်ရင်တော့သူ့ပေါ်ပြည်တွင်းကထောက်ခံမှုနှုန်းကတိုးလာမယ်လို့မျှော်လင့်ထားတာပါဒါပေမဲ့လည်းမြောက်ကိုရီးယားအရင်နဲ့ပတ်သက်ပြီးတော့သမ္မတမွန်ဂျေအနေနဲ့ကြီးမားတဲ့အောင်မြင်မှုလှုံ့ဆော်နိုင်တာတော့များများဆဆမတွေ့ရသေးပါဘူးရှင
်မတ်အီသန်စင်ပြောပြသွားတာပါအခုလိုတကြံအချိုနှစ်နက်နက်ခင်းအချိန်ခါသမယကျမတို့တကြံတေးသချင်းအစီအစဉ်ကိုတင်ဆက်ချင်ပါတယ်နားဆင်ကြရအောင်ပါရှင်
내뜨미래화들로소러매괴
추표쉬노나마표네저도랑빈차라고래요마네뜨미래화들로소러매괴
마클리뜨따다네쇼로삐라모쿠괴
마클리뜨따다네쇼로삐라모쿠괴
인사자네인라이야라위사마베런텐데
인사인사자네인라이인라이야라위사마베런텐데
토데사라야오웨카야란뿌란반로네
토데사라야오웨
ရံပင်လံပမ်းမလို့တဲ့ယိုယိုတာတာနဲ့ချွတ်ချွတ်မြုံပါကဒီနဲ့ညနာရင်းလို့ရရခံတဲ့တော့ရှိမှန်းတောင်းရင်တူခုမဲ့ပြူပြူရေညလေးနန္နာနန္နာရင်းလို့ရခံတဲ့တော့ရှိမှန်းတောင်းရင်တူခုမဲ့ပြူပြူရေယောဂီလေးသာဝရီတဲ့တမိတ်ကောင်းပြူပဲပြူတကြံတော့ဝဲ
အခုလိုတကြံတေးသချင်းနဲ့အတူမြန်မာပြည်သူအားလုံးတကြံရင်နဲ့အေးမြကြပါစေလို့ဆုမွန်ကောင်းတောင်းပါတယ် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီရှင်။ကျမတို့ VOA မြန်မာပိုင်းရဲ့စနေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။ဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
လူမှာတော့အတန်ကိုခွဲကြရမှာအတန်ကျေလာမှုအတိုးအကျယ်ပေါ့နော်။နောက်အတန်ကျိန်နှုံးမြင့်မှုတာယာတန်၊စုညာတန်ဆိုပြီးတော့အတန်ကိုအများခွဲကြတတ်မှတ်ပါတယ
်။ဒါကတော့တကြံအတွင်းမှာဒီစုညာတန်တွေနဲ့ပတ်သက်ပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍမှာဒီအစိုးဒီရလက်တွေကိုဆွေးနွေးတင်ပြတဲ့အခါမှာနားဆင်ရဖို့ရှိပါတယ်ရှင်။ဒါအပြင်အမျိုးသမီးကဏ္ဍကိုလည်းထုတ်လွှင့်မှာပါ။အခုတော့ကျမတို့နိုင်ငံတကာသတင်းလှတပုတ်ကိုတင်ဆက်မှာပါ။ကျက်တို့ဒေါ်လာတို့လိုပဲ cryptocurrency လို့ခေါ်တဲ့ digital ငွေကြေးစနစ်မှာလည်းငွေနာမည်တွေအမျိုးမျိုးရှိပါတယ်။အဲ့ဒီအထက်မှာအစောဆုံးနဲ့နာမည်အကြီးဆုံးကတော့ Bitcoin ပါပဲ။လူတော်တော်များကလည်း Bitcoin ကိုယင်းနီးမြုပ်နှံတဲ့အနေနဲ့ဝယ်ပြီးစုဆောင်းကြပါတယ်။ဒါနဲ့ပတ်သက်ပြီးတော့ကျမတို့ရဲ့ VOA Wine Dotter ကိုကျော်အောင်လွင်ကနေပြီးတော့တင်ပြမှာပါရှင
်ဖိလစ်ပိုင်နိုင်ငံမှာ cryptocurrency လို့ခေါ်တဲ့ digital ငွေကြေးရောင်းဝယ်လုပ်ငန်းတွေခက်မြန်မြန်ထွန်းကားလာနေပါတယ် digital ငွေလွှဲလုပ်ငန်း3ခုရှိခဲ့ပြီးတဲ့နောက်ပိုင်းနောက်ထပ်ငွေလွှဲလုပ်ငန်းအနည်းဆုံး29ခုကိုအာဏာပိုင်တွေကအခုတစ်ပတ်ထဲမှာပဲလှုပ်ခွင့်ပေးခဲ့တယ်လို့ဖိလစ်ပိုင်ဗဟိုဘဏ်ရဲ့ပြောဆိုချက်ကိုကိုးကားပြီးဖိလစ်ပိုင်ပြည်တွင်းသတင်းတွေမှာဖော်ပြနေပါတယ်ဒီငွေလွှဲလုပ်ငန်းအရေးအတွက်ကအာရှအနေနဲ့တော်တော်များတယ်လို့ဆိုရမှာပါဗဟိုဘဏ်က digital ငွေလွှဲလုပ်ငန်းစုစုပေါင်းဆယ်ခုကိုလုတ်ခွင့်ချပေးပြီးခါကယန်စီးပွားရေးဇုံရဲ့အာဏာပိုင်တွေကနောက်ထပ် digital ငွေလွှဲလုပ်ငန်း19ခုကိုထပ်ချပေးခဲ့တာပါအခုလို digital ငွေကြေးလုပ်ငန်းတွေခက်မြန်မြန်ထွန်းကားလာတာဟာဘဏ္ဍာရေးနဲ့ဆိုင်တဲ့ဤပညာတွေဖိလစ်ပိုင်နိုင်ငံမှာခက်မြန်မြန်တိုးတက်ဖွံ့ဖြိုးအောင်လုပ်ပေးနေတဲ့သဘောပါပဲလို့မြို့တော်မနီလာမှာရှိတဲ့ Banco de Oro Unibank ဘဏ်ကငွေကြေးမဟာဗျူဟာဆိုင်ရာအကြီးအကဲ Jonathan Ravelas ကပြောပါတယ်
Fintech appears to be very advanced in the Philippines.
Philippines မှာဘဏ္ဍာရေးဆိုင်ရာနည်းပညာတွေတော်တော်လေးခေတ်ရှည်ပြည်ပြီးထွန်းကားလာနေတဲ့သဘောပါပဲ။ငွေဆက်ကူတွေလိုသဲဆောင်သွားရတာမျိုးမဟုတ်ဘဲ Internet ရှိရင်ငွေသွန်းလို့ရတာကြောင့် Digital ငွေကြေးသုံးစွဲသူတွေအတွက်အချိန်မရွေးနေရာမရွေးစိတ်ပြီးအဆင်ပြေပါတယ်
။ကျပ်ငွေတို့ဒေါ်လာငွေတို့လိုပဲ Cryptocurrency လို့ခေါ်တဲ့ Digital ငွေကြေးစနစ်မှာလည်းငွေနာမည်တွေမျိုးမျိုးရှိပါတယ်။အဲ့ဒီထဲမှာအစောဆုံးနဲ့နာမည်အကြီးဆုံးကတော့ Bitcoin ဆိုတာပါ။လူတော်များကလည်းအဲ့ဒီ Bitcoin တွေကိုယင်းနှိမ့်မြုံနိုင်တဲ့အနေနဲ့ဝယ်ပြီးတော့စုဆောင်းကြပါတယ်။ဒါပေမဲ့လည်း Bitcoin ဈေးကွက်ကပြီးခဲ့တဲ့နှစ်တုန်းက80ရာခိုင်နှုန်းထိထိုးစင်းသွားခဲ့လို့ Digital ငွေကြေးလောကမှာတော်တော်အားနည်းသွားခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံသားတွေကအစဉ်လာအဖြစ်ဆိုလို့ရှိရင်ဘဏ်မှာငွေနဲ့တခြားပိုင်ဆိုင်မှုတွေကိုစုဆောင်းကြတာများပါတယ်။ဒါပေမဲ့လည်းဖိလစ်ပိုင်10ဦးမှာ9ဦးကဘဏ်စင်းမရှိကြပါဘူး။အဲဒါကြောင့်အခုနောက်ပိုင်းမှာအသစ်ပေါ်ပေါက်လာတဲ့ကုမ္ပဏီတွေက Digital ငွေကြေးစနစ်ကိုဇောင်းပိတ်လာကြပါတယ်။digital ငွေကြေးစနစ်ကဘဏ်စင်းရင်းရှိစရာမလိုပါဘူးကိုမှရှိတဲ့ငွေကို digital ငွေဖြစ်ပြောင်းပြီးတော့ online ကဝယ်ရောင်းချင်ရင်လည်း online မှာရောင်းတင်ထားခြင်းနဲ့ဆိုရင်လည်း online မှာတင်ထားစုထားငွေချေစရာရှိရင်လည်း online ကနေငွေပေးချေလို့ရတာမျိုးပါဖိလစ်ပိုင်ဘဟုဘဏ်အနေနဲ့လည်း internet online ကငွေပေးချေတဲ့စနစ်တွေကိုအခုထက်ပိုပြီးတော့ကြဲကြဲပြန့်ပြန့်လုပ်ဖို့စီစဉ်ထားတာကြောင့် digital ငွေကြေးရောင်းဝယ်လုပ်ငန်းတွေကိုလည်းဘဟုဘဏ်စီမံကိန်းရဲ့အစိတ်အပိုင်းတစ်ခုအနေနဲ့ရှုမြင်လိုက်မယ်လို့လေးလာသူတွေကတုံ့တက်ကြပါတယ်။ဖိလစ်ပိုင်ပြည်သူတွေအတွက် digital ငွေကြေးသုံးစွဲမှုအဆင်ပြေရေးလုံခြုံစိတ်ချရေးစတဲ့စီမင်းစည်းကမ်းတွေကိုလည်းဗဟိုဘဏ်နဲ့ငွေကြေးလည်လည်မှုကော်မရှင်တို့ကရေးဆွဲဖို့လှုံ့ဆော်နေကြပါတယ်။အမေရိကန်ပြည်တော်စုကဘဏ္ဍာရေးဆိုင်ရာအကဲခတ်တစ်ဦးဖြစ်တဲ့ Kenneth Emrodi ကတော့ဖိလစ်ပိုင်နိုင်ငံဘဏ္ဍာရေးလောကရဲ့လက်ရှိအခြေအနေကဥရဲလူစားမဲ့သဘောပဲလို့ဆိုပါတယ
်။ I think the Philippines understand that it's going to be a very big deal to be involved withcryptocurrency
digital ငွေကြေးစနစ်ကတော်တော်ကြီးကြီးမားမားနဲ့ထွန်းကားလာတော့မယ်တော်တော်များများပတ်သက်လာတော့မယ်ဆိုတာကိုဖိလစ်ပိုင်ပြည်သူတွေအနေနဲ့သဘောပေါက်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်။ဘာကြောင့်လဲဆိုတော့ဒီစနစ်ကတကယ်ပဲဖြစ်လာတော့မှာပါ။ဒီစနစ်ကိုသူတို့သုံးဆွဲလာပြီဆိုရင်အခြားဘဏ္ဍာရေးဆိုင်ရာစနစ်တွေခင်းနောက်ကျသွားနိုင်ပါတယ်။အခွင့်ကောင်းကိုလက်မလွတ်အောင်လုပ်တဲ့သူကတွက်ချီကြိုက်မဲ့သဘောပါ
။ ဒီဂျစ်တယ်ငွေကြေးစနစ်ဖိလစ်ပိုင်နိုင်ငံမှာကြဲကြဲပြန့်ပြန့်သုံးဆွဲလာမယ်ဆိုရင်တည်တည်ချာချာယူဆိုင်ပြီးတော့ကင်တွယ်ရမယ့်ကိစ္စတွေကအခွန်ပေးတဲ့စနစ်နဲ့ဆရာဝန်ဆေးလက်မှတ်နဲ့ဝယ်ယူရမယ့်စေဝါကိစ္စတွေပါပဲ။ဘာကြောင့်လဲဆိုတော့ဖိလစ်ပိုင်မှာဒီကိစ္စနှစ်ခုကဒီဂျစ်တယ်ငွေကြေးမသုံးခင်ကတည်းကတော်တော်လေးရှုပ်ရှုပ်ထွေးထွေးတက်နေတဲ့ပြဿနာတွေဖြစ်နေလို့ပါပဲ
။ဆက်လက်ပြီးတော့ကမ္ဘာသတင်းလွှာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကိုတင်ဆက်မှာပါ။ဒီကနေ့အရင်ဆုံးကောက်နှုတ်တင်ပြကျင်တာကတော့ငင်းချမ်းစွာဆန္ဒပြမှုဟာအခွင့်အရေးသာဖြစ်ပြီးအခွင့်ဒုကံမဟုတ်ကြောင်း Frontier မြန်မာသတင်းမဂ္ဂဇင်းမှာဖော်ပြထားတဲ့ Editor အာဘော်ဖြစ်ပါတယ်။တက်မတော်ကူထောက်ခံတဲ့ဆန္ဒပြပွဲတွေတစ်ဖက်သက်ပြင်ပဝင်ရောက်စွပ်ဖက်မှုတွေကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုပြည်ခဲ့တဲ့နှစ်အောက်တိုဘာလ31ရက်နေ့ကဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကနေချီကျူးကြောင်းထောက်ခံပြောဆိုခဲ့တယ်လို့အစာချီရေးထားပါတယ်။ဒီကရနေ့အောက်တိုဘာလ14ရက်နေ့ကရန်ကုန်မှာပြုလုပ်ခဲ့တဲ့တပ်မတော်ထောက်ခံပွဲဟာအကြီးဆုံးလူစုလူဝေးပွဲကြီးတစ်ခုဖြစ်ပြီးထောင်ပေါင်းများစွာသောလူတွေဟာမဟာဗန္ဓုလပန်းချံကိုချီတက်ခဲ့ကြတာပါဒီလိုထောက်ခံပွဲမျိုးဟာတပ်မတော်ရဲ့တိုင်းပြည်အပေါ်ထားတဲ့စည်ရင်းစေနာမှန်ကိုနားလည်ကြောင်းပြသတာဖြစ်ပြီးတပ်မတော်နဲ့ပြည်သူတွေဟာတစိမ့်တည်းတဝန်းနဲ့ရှိနေတာဖြစ်တယ်လို့ဗိုလ်ချုပ်မှူးကြီးကပြောပါတယ်ဒါအပြင်ဒီလိုထောက်ခံပွဲအလေးထားမျိုးကိုဆက်လက်ထိန်းသိမ်းထားတင်တယ်လို့ဆိုပါရယ်ဒီတိုင်းလဲဖြစ်နေကြောင်းအဒီတာအဘော်ကဖော်ပြထားပါရယ်လွန်ခဲ့တဲ့6လလုံးတက်မတော်ထောက်ခံတဲ့ပွဲတွေကိုပြည်နယ်နဲ့တိုင်းအလိုက်အသီးသီးကျင်းပခဲ့တယ်လို့ဆိုပါရယ်မကြာသေးခင်ကပဲဒီလိုတက်မတော်ထောက်ခံပွဲတွေဟာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလွှတ်တော်တွင်ကြိုးပမ်းချက်ကိုဆန့်ကျင်ဖို့မူပေါင်းချမှတ်လှုပ်ဆောင်လာခဲ့တာတွေ့ရတယ်လို့ဆိုပါရယ်ဒီထောက်ခံဆန္ဒပြပွဲတွေဟာငြိမ်းငြိမ်းချမ်းချမ်းနဲ့စနစ်တကျရှိခဲ့ပြီးဒီလိုဆန္ဒပြပွဲမျိုးဟာသူတို့ရဲ့ဒီမိုကရေစီအခွင့်အရေးကိုလက်တွေ့ကျင့်သုံးတာဖြစ်တယ်လို့အဒီတာအာဘော်ကဆိုပါတယ်တကယ့်ကိုကောင်းမွန်တဲ့အစဉ်လာဖြစ်တယ်လို့လည်းရေးသားထားပါတယ်ဒီလိုဖန်ဆီးခံရမှာကိုကြောက်ဖို့မလိုတာရဲတပ်ဖွဲ့တွေရဲ့အင်အားသုံးဖြိုခွဲတာဒါမှမဟုတ်လူဆိုးလူရမ်းကားတွေရဲ့အကြမ်းဖက်တိုက်ခိုက်တာမျိုးစိုးရိမ်ကြောင်ရွံ့ဖို့မလိုတာစတဲ့ကောင်းမွန်တဲ့အစဉ်လာကိုလူတိုင်းအတွက်ဖြစ်အောင်ပြုလုပ်တင်ကြောင်းထောက်ပြထားပါတယ်မြန်မာနိုင်ငံမှာတရားဝင်ဆန္ဒပြပွဲတွေလုပ်တာဟာအခွင့်အရေးထက်ဆိုင်လူတချို့ကိုပေးထားတဲ့အထူးအခွင့်အရေးဖြစ်နေပြီးဒါဟာလည်းနိုင်ငံရေးအကြောင်းပြချက်တွေအတွက်ဖြစ်နိုင်တယ်လို့ဆိုပါရယ်ဒီအချက်ကြောင့်အစိုးရဒါမှမဟုတ်တပ်မတော်ကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုငြိမ်းချမ်းစွာစုဝေးခွင့်နဲ့စီတန်းလှည့်လည်ခွင့်ဥပဒေနဲ့ကင်တွယ်ရမှာဗက်လိုက်မှုရှိမှာအမှန်ပဲလို့ဆိုပါရယ်ငြိမ်းစုစီဥပဒေဟာဒေသအာဏာပိုင်တွေကိုလုတ်ပိုင်ခွင့်အပြည့်ပေးထားပြီးအားနည်းချက်အနေနဲ့လူတွေကိုသူတို့ရဲ့အခွင့်အရေးတွေကျင့်သုံးဖို့ထက်ဆန္ဒပြပွဲတွေကိုပိုးပြီးတင်းကျပ်စေတယ်လို့ဆိုပါရယ်။နောက်ဒီဥပဒေမှာပိုးပြီးကန့်သက်ချက်ပါဝင်တဲ့မနစ်မက်ရှလာကအမျိုးသားလွှတ်တော်ကနေငြိမ်းစုစီဥပဒေပြင်ဆင်ချက်မှာဆန္ဒပြပွဲဆီစဉ်သူတွေအနေနဲ့သူတို့ရဲ့ငွေကြေးရန်ပုံငွေဘယ်ကရတယ်လဲဆိုတာတင်ပြဖို့အချက်ပါဝင်ခဲ့တာဖြစ်ပါရယ်။ဒီပြင်ဆင်ချက်ကိုပြည်သူလွှတ်တော်ကရစိုင်းခဲ့ပေမဲ့လည်း NLD ကောင်းဆောင်တွေအနေနဲ့သူတို့ရဲ့အာဏာကိုထိပါလာမယ်ဆိုတဲ့ချိန်ချမှုတွေရှိနေရင်ဒီပြင်ဆင်ချက်ဥပဒေကိုပြဋ္ဌာန်းဖို့အခြေအနေရှိနေတယ်လို့ဆောင်းမကဆိုပါရယ်2019ခုနှစ်ကရန်ကုန်မြို့နယ်စက်တက်မြို့နယ်မှာဆန္ဒပြပွဲတွေလုပ်ခွင့်ကိုရန်ကုန်တိုင်းအစိုးရကပိတ်ပင်ခဲ့တာကိုကြည့်မယ်ဆိုရင်အာဏာသုံးဖိနှိပ်တာမျိုးဖြစ်နေပြီးမလိုအပ်တဲ့ကန့်သတ်မှုဖြစ်နေတယ်လို့ဆောင်းမမှာထောက်ပြထားပါရယ်ဒါကြောင့်ဒီပြင်ဆင်တဲ့ငြိမ်းစုစီဥပဒေကိုပြဋ္ဌာန်းခဲ့မယ်ဆိုရင် NLD လွှတ်တော်အမတ်တွေအနေနဲ့လူထုဆန္ဒပြပွဲတွေမှာနှစ်ပေါင်းများစွာပါဝင်ခဲ့တာနိုင်ငံရေးလှုပ်ရှားမှုတွေကြောင့်အချင်းတောင်တွေထဲမှာနှစ်ပေါင်းများစွာနေခဲ့ရတဲ့တမိုင်းเจ้าတွေကိုရိုက်ချိုးလိုက်တယ်လို့ဖြစ်နေလိမ့်မယ်လို့အဒီတာအပေါ်မှာရေးသားထားပါတယ်ရှင်အခုတော့ဒေါ်လာလတန်တင်ဆက်တဲ့နည်းနည်းခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်ကျမတို့အခုစိတ်ပိုင်းစပိုင်းဆိုင်ရာချွေးရင်မှုကြောင့်ကျမတို့အခုဒီနနခင်းအင်္ဂလိပ်စာသင်ခန်းစာထုတ်လွှင့်မှုမှာအနှဲငယ်ရက်ဆိုင်နေပါရရှင်အခုကျမတို့ပြန်ပြီးတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုတင်ဆက်မှာပ
ါဒီနေ့မှတွေ့ကျင်ပြတ်မယ့် idiom အသုံးကတော့
Beating a dead horse.
ဆိုတာပဲဖြစ်ပါတယ်။ဆာလုံးမောင်က B-E-A-T-I-N-G Beating ကရိုက်တာ၊နှက်တာ A-D-E-A-D Dead Theta H-O-R-S-E Horse ကမြင်းဆိုတော့စကပိုက်တစ်ခုလုံးရဲ့လုံးကောက်ဒီဘယ်ကတော့သေနေတဲ့မြင်းကိုရိုက်တဲ့သဘောပါ။ခိုင်းကျင်လို့သေနေတဲ့မြင်းကိုရိုက်နှက်တယ်ဆိုရင်ရိုက်တဲ့လူသားလက်နာမဲသ ေးနေတဲ့မြင်းကတော့ပြန်အသက်ရှင်လာမှမဟုတ်တဲ့သဘောဖြစ်လို့အကျိုးမရှိတဲ့သဘောကိုဆက်လုပ်လို့ရှိရင်ဘာမှကိုယ့်အတွက်ရလတ်မဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာလဲကျွဲပါဆောင်းတီးသဲတဲ့ရေသွန်းဆိုတဲ့စကားမျိုးလို့ပေါ့။အကျိုးမရှိမဲ့ဟာမျိုးမျှော်လင့်ချက်ကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချင်းခုန်ခံလေးကုန်ခံပြီးလုံနေတဲ့အလုံမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြကြရအောင်။
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
သူကိုအရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာအချီနီပါသူကအသက်သာအသေးခံသွားမယ်အရက်ဖြတ်မယ်လူစားမျိုးမဟုတ်ဘူးဗျာလို့အတိအပြရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် You're beating a dead horse by telling him to quit drinking.He'd rather die than stop drinking.
မျော်လင့်ချက်မရှိဘူးဆိုတာကိုသိရနဲ့လေကုန်ခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ?
Beating a dead horse.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။အခုတော့ကျမတို့အမျိုးသမီးကန္နာကိုနားဆင်ရမှာပါ။ဒေါ်လာလတန်းကပဲတင်ဆက်ထားပါတယ်ရှင်။
ပါပဲနောက်ပေါ်နေတွေ့ထားတ
ယ်ဂျန်မြန်မာ
ဘူထောတလေလိုက်က
ိုပတ်စင်ဘူဇွန်နမတ်ကလစ်ကလစ
်ဒီတင်ရိုကဲမီဟိုးရခင်ဗျာမာတီလာလာပါပါနဲ့နောက်ထပ်ဘူဘူထိုက်ရတယ်မြတ်ဒီဂိုးကိုလည်းမြမသိန်းရဲ့ဂိုးသွင်းချက်လို့ဆိုရမယ်တိုက်စစ်ကထီဆွမ်းပြနေတဲ့ဝင်းတင်ကြီးထုံးပါပဲအသုံးသက်ဒေတာသွားနဲ့ကြားယူသွားတာဖြစ်ပါတယ်ခင်ဗျာဒါကြောင့်မြမသိန်းရဲ့ပြည်ရတဲ့ဘောဖက်ကူ၃ဂိုးစီနဲ့ဒီရတဲ့ဘ
ောစတနံမတ်ကနေန
ဲ့ရာကတော့အီပီလာ9ရက်နေ့ကမြန်မာကအင်ရှင်ဖြစ်မန္တလေးမြို့မန္တလာတီရိအကစားကွေးမှာကျင်းပခဲ့တဲ့2020 AFC အမျိုးသမီးအိုလံပစ်ခြေစစ်ပွဲဒုတိယအဆင့်မှာအုပ်စုအေးအိန္ဒိယနဲ့မြန်မာအမျိုးသမီးအသင်းတို့ကစားရာမှာ3ဂိုး2ဂိုးနဲ့နိုင်နေတဲ့အိန္ဒိယအသင်းကိုပွဲကစားချိန်83မိနစ်မှာမြန်မာတိုက်စစ်မှုဝင်းတင်ကြီးထွန်းကဂိုးကန်သွင်းလိုက်တဲ့အတွက်အိန္ဒိယနဲ့မြန်မာ3ဂိုးစီတည်ဖြစ်သွားခဲ့တာကိုပရိသတ်ရဲ့ဩဘာသံအခုလိုညံခဲ့တာဖြစ်ပါတယ်တိုက်စစ်မှုဝင်းတင်ကြီးထုံးရဲ့ခြေစွမ်းကလည်းချီကျူးစရာလို့ပြောရမှာပါအာကစားပွဲကျင်ညာသူက
ဒီပွဲထဲမှာမြမသိန်းရရှိခဲ့တဲ့သွင်းကိုသုံးကိုသလုံးကိုမြမသိန်းရဲ့ကျောင်းနံပါတ်9တိုက်စစ်မှုဝင်းတင်ကြီးတို့တူရရပဲ
ဟိုင်ပရက်စကနပါတ်ကနေ
2020ဂျပန်မှာဇူလိုင်နဲ့အောက်ဥလတ်တို့မှာကျင်းပမယ်အမျိုးသမီးအိုလံပစ်ဘောလုံးပြိုင်ပွဲတွေအင်ရှင်ဂျပန်အသင်းပြင်အသင်း7သင်းတို့ကဝင်ရောက်ရှင်ပြိုင်ကြဖို့ရှိပါတယ်ခုမန္တလေးမှာကျင်းပခဲ့တဲ့အုပ်စုအေးမှာမြန်မာအိန္ဒိယနီပေါ်နဲ့အင်ဒိုနီးရှား၄သင်းတို့ပတ်လည်ကစားကြရမှာမြန်မာကနီပေါ်ကို၂ဂိုးတကိုးအင်ဒိုနီးရှားကို၆ဂိုးတကိုးနဲ့အနိုင်ရပြီးအိန္ဒိယကတော့နီပေါ်ကို၃ဂိုးတကိုးအင်ဒိုနီးရှားကို၂ဂိုးဂိုးမရှိနဲ့အနိုင်ရတဲ့အတွက်ဒီဒုတိယအဆင့်ခြေစစ်ပွဲကနေနောက်ဆုံးခြေစစ်ပွဲအဆင့်၃ကိုတက်နိုင်ဖို့ခုအိန္ဒိယဟာမြန်မာပွဲမှာ၃မှအနိုင်ရဖို့လိုအပ်တာဖြစ်ပါတယ်မြန်မာကတော့အိန္ဒိယနဲ့တရေဖြစ်ခဲ့ရင်ဂိုးအေအတွက်နဲ့အနိုင်ရမှာဖြစ်တဲ့အတွက်ဒီပွဲဟာအိန္ဒိယအတွက်ရောမြန်မာအတွက်ရောတက်ထိတ်ရင်ပူပွဲလို့ဆိုရမှာပါအနိုင်ရမယ့်အသင်းဟာတက်ဆိုင်ရာနိုင်ငံတွေရဲ့သမိုင်းမှာပထမဦးဆုံးအမျိုးသမီးအိုလံပစ်နောက်ဆုံးခြေစစ်ပွဲအဆင့်၃ကိုတက်မှာဖြစ်တဲ့အတွက်အသင်းနှစ်သင်းစလုံးကအနိုင်ရဖို့အားခဲထားကြတာဖြစ်ပါတယ်အိန္ဒိယအမျိုးသမီးအသင်းနီဗျာက
definitely there is pressure on both the teams
အသင်းနှစ်သင်းစလုံးအတွက်အနိုင်ရအောင်ကစားဖို့ကတကယ့်ကို pressure တွေများနေတာသိကြပါတယ်အသင်းတစ်သင်းကခြေစစ်ပွဲနောက်ဆုံးအဆင့်ကိုတက်မှာမဟုတ်ပါဒီနှစ်သင်းစလုံးကတော်ကြပါတယ်ဒါကြောင့်ဒီပွဲဟာပရိသတ်တွေအတွက်သိတ်ကိုစိတ်လှုပ်ရှားရမယ့်ပွဲဖြစ်မှာပ
ါမြန်မာအမျိုးသမီးနီဗျာဦးဝင်းသူမိုးကအသင်းရဲ့ကစားကွက်နဲ့ပတ်သက်လို့ပွဲမစတင်မီအခုလိုပြောခဲ့ပါတယ
်ကျွန်တော်တင်ရတော့အပွဲမှာကစားဖို့မကောင်းခဲ့ဘူးဒုတိယပွဲကတော့အင်ဒိုနီးရှားနဲ့အားနည်းတဲ့အသင်းပေါ့နော်ဒါပေမဲ့ကိုယ့်အသင်းရဲ့ကစားပုံလေးကလည်းတော်တော်လေးပုံဖော်နိုင်တယ်ပေါ့အညံ့ညညိုလေးကစားနိုင်တယ်ပေါ့နော်အမှားယွင်းကတော့ဒါတော့နည်းချင်းတော့ရှိတာပေါ့လေဒါတော့အတင်းတိုင်းရှိတာပါပဲအမှားယွင်းကတော့ကောင်းတဲ့ဘက်ပုံများတယ်ပေါ့အခုလည်းအဲ့ပုံတရံရအောင်ပေါ့နော်နောက်ပထမပိုင်းမှာနေပူတဲ့အခါကျတော့ပူချိန်ပြင်းတဲ့အခါကျပရောင်းတော့the safe energy ပေါ့เนาะသူတို့အားမကုန်အောင်ဘလုံးမြန်မြန်ထုတ်မြန်မြန်လွတ်တဲ့ပုံစံမျိုးနဲ့တွားမယ်ဒုတိယပိုင်းကြာမှာတော့ဘရောင်းရဲ့တော့ဟို အရန်တိုက်စစ်မစင်ခိုင်းဘူးပေါ့ပုံမှန်ပဲကစားပါမယ်ဒုတိယပိုင်းအပူချိန်နဲ့ကျသွားတဲ့အချိန်ပေါ့အဲ့ဒီအချိန်မှာတော့ကျွန်တော်တို့တိုက်စစ်ဖွင့်ကစားပါမယ်ဟု
တ်တုံးကိုစီနဲ့တရေကစားပြီးအချိန်ပို၄မိနစ်ပြီးမှတော့ဘယ်ဘက်ကမှဂိုးထပ်မသွင်းနိုင်ခဲ့တဲ့အတွက်ပွဲပြီးသွားခဲ့ပါလေ
အကစားဝါလာရှင်ပြေးကြပါခင်ဗျာမထောင်းမစဲခုနည
်းကျွန်တ
ော်အစ်ကိုနဲ့ဒီဘာဝေဦးလာပြပြန်ပွဲယူနီကိုလို့ပြောတယ်အစားအပြားစစ်စစ်ပွဲဘူးရောအစောဆုံးပွဲစဉ်ပွဲပြီးဆုံးသွားခဲ့တဲ့ပါလေ
Terrific hat trick
scored ရေးပါလေပွဲစဉ်တွေဖြစ်တဲ့အမှာတင်းနဲ့အပြားတူနဲ့ပွဲပြီးဆုံးသွားခြင်းမှာတော့တစ်ဖက်ကို၃ဂိုးစီတည်တဲ့
difference was the goalkeeper
ပွဲပြီးဆုံးသွားခဲ့ရောမြန်မာတင်းဟာ Olympic
မြန်မာအတင်းဟာ Olympic ခြေစစ်ပွဲနောက်ဆုံးအဆင့်၃ကိုတက်သွားပြီဖြစ်ပါတယ်အိန္ဒိယဘောလုံးအတန်းလွှင့်သတင်းတောက်ကခုလိုမြန်မာအတင်းရဲ့ခြေစွမ်းကိုချီးကျူးလိုက်ပါတယ
် Myanmar have qualified to the next round from the group A and well played india the average age of india
ma teha osu e ma naw song che se pwe ko tet twa ga ba bi india atin gaza ga da ko chi chu ba de india atin gaza thama ri ye pyan mya atat ga 22 nit be shi ba de myama atin ga le che swan kaung ne atwet anan ya tin ma de india atin le kaung ma de da ma me pyan pwe ma nai na shoun na ga da ma da ba india ga dik ni pwe shoun ga da wan ne sia ba be
မြန်မာအမျိုးသမီးဘောလုံးအသင်းနေနဲ့အိုလံပစ်အမျိုးသမီးဘောလုံးခြေစစ်ပွဲတွေမှာ2004 2008 2012 နဲ့ 2016 တို့မှာဝင်ရှင်ပြိုင်ခဲ့ဘူးရမှာ2016တုန်းကတော့ဒုတိယခြေစစ်ပွဲကိုတက်နိုင်ခဲ့ပါတယ်အခုတော့တမိုင်းမှာပထမဦးဆုံးကျင်ဖြစ်မြန်မာအမျိုးသမီးအသင်းကပ္ပတင်ခင်မလာထွန်းဦးဆောင်တဲ့ခုလိုခြေစွမ်းကြောင့်မြန်မာအမျိုးသမီးဘောလုံးအသင်းဟာတတိယနဲ့နောက်ဆုံးခြေစစ်ပွဲကိုတက်နိုင်ခဲ့ပါပြီကြကြောင်မြန်မာအမျိုးသမီးဘောလုံးအသင်းရဲ့ခြေစွမ်းပြင်နိုင်ငံရဲ့အပီထောက်ခံမှုနဲ့ပတ်သက်လို့အမေရိကန်နိုင်ငံမေရီလန်းပြည်နယ်နေမြန်မာလက်ရွေးစင်ဘောလုံးသမားဟောင်းကိုရင်ထွေးကိုမေးကြည့်ခဲ့ပါတယ
်ခုပေါ့နော် ဟို AFC Woman Qualified ဒုတိယဆင်မော်လေဒါအောင်မြင်ဝါဒါဒါဗမာအမျိုးသမီးဘောလုံးကိလေကျွန်တော်ချီးကျူးရမယ်ဘိုင်ကန်နာတက်ကူပါပထမတစ်ခါတော့လေဂိုကတ်တော့လေမြန်မာဂိုကတ်ဖလိုက်ကိုယူလာခဲ့တယ်ခုဆိုရင်မြန်မာအမျိုးသမီးဘောလုံးကင်းကတိုးတက်လာတဲ့လမ်းစားတွေကြိုးစားလာတဲ့လမ်းစားတွေရှိလာတဲ့အခါကျတော့ကျွန်တော်တို့ကဒါတွေကိုကျွန်တော်တို့ကအားပေးပေးရမယ်ဝိုင်းဝန်းပေးရမယ်မြန်မာအမျိုးသမီးဘောလုံးကင်းကခုလိုအောင်မြင်လာတဲ့အတွက်မြန်မာနိုင်ငံဘောလုံးဖွဲ့ချုပ်ကတောက်ကနေပြီးတော့ကျွန်တော်ကောင်းကောင်းမွန်မွန်နဲ့ပံ့ပိုးပေးရမယ်ခင်ဗျအဲ့ဒါတခုလည်းကျွန်တော်မြင်ပါတယ်ခင်ဗျကျွန်တော်တို့မြန်မာအမျိုးသမီးဘောလုံးအပင်ပေါ့နော်အဲ့လိုတိုးတက်လာပြီဆိုရင်ပံ့ပိုးပေးဖို့အရာတွေအများကြီးရှိတယ်ဗျအစားအသောက်အနေထိုင်ကျွန်တော်တို့ငွေကြေးအဲ့လိုပံ့ပိုးပေးမယ်ဆိုရင်တော့အဲ့လိုကျူးကျူးစားစားတက်လာမယ်ဒီကပုံးပြီးတွေပမာပြီးမှအများကြီးရှိပါတယ်နောက်တစ်ခုပမာပြီးမှတိတလောက်ကမြန်မာအမျိုးသမီးများဟိုပထမတန်းအဆင့်အနေနဲ့ကစားတာမြန်မာပြည်မှာ၄သင်းပဲရှိပါ၄သင်းနဲ့တော့ကျွန်တော်တို့ဟိုထွက်လာဖို့တော့မလွယ်ဘူးပေါ့ခင်ဗျာဒါကြောင့်မို့မြန်မာအမျိုးသမီးဒီကောင်းကောင်းမွန်မွန်နဲ့ဘောလုံးပင်တိုးတက်လာမယ်ဆိုရင်တော့လုတ်ပြီးနိုင်ငံတော်ကလည်းကျွန်တော်တို့ကနောက်ကနေပံ့ပိုးမှုတွေအများကြီးလိုတယ်ရွေးပုံးသီးတွေချာထုတ်ပေးရမယ်နောက်တစ်ခုကဗမာပြည်မှာဘောလုံးကွင်းတွေအများကြီးဖြစ်ပေါ်ရရည်ကြီးတယ်ခင်ဗျာမြန်မာပြည်မှာဘောလုံးသမားကောင်းတွေထွက်လာဖို့ကအကစားကွင်းမရှိပဲနဲ့ဗမာသွားကစားလို့မြန်အောင်ပေတရာဘောမှာကစားလဲဗမာပြည်မှာပြဿနာရှိတယ်ဒါကြောင့်မို့အကစားကွင်းတွေပေါ်ထွက်လာဖို့ကရည်ကြီးပါတယ်ကျွန်တော်လည်းဘောလုံးသမားတယောက်ပဲကျွန်တော်တို့ကစားပြီဆိုရင်ကြည့်ရင်ကစားကောင်းကစားတယ်လားမကစားတယ်လားတဲ့ကစားတာနဲ့ကစားကွက်ညင်းညင်းလေးနဲ့ဆလာပပကစားတာလို့ကျွန်တော်ပြီးခဲ့တာကုတင်းကပရင်ဖြစ်တဲ့ခေမလာထွန်းနောက်ခုချိန်ကြီးကျွန်တော်၃သင်းစလုံးမှပြန်ကြည့်မယ်ဆိုရင်ဝင်းသိင်္ကီထွန်းကျွန်တော်နီဘောနဲ့တက်မှလည်းနှစ်ကိုသွင်းခဲ့တယ်နောက်အင်ဒိုနီးရှားနဲ့၆ကိုပြီးမှလည်းသူနှစ်ကိုသွင်းခဲ့တယ်ခုနောက်ဆုံးအိန္ဒိယနဲ့ပွဲမှလည်းသူက၃ကိုစလုံးသူပဲသွင်းယူလာခဲ့တယ်ဆိုတော့ဝင်းသိင်္ကီထွန်းကခုတကယ်ဟိုမမရဲ့အမအမျိုးသမီးတင်ရဲ့တက်ဆင်မှုတူးလို့ပြောရမယ်။သူကိုသွင်းခဲ့လို့ပဲဒီလိုသူအများဆုံးဒီလိုသုံးဘောသလုံးမှာသူဥဆောင်ပြီးကိုသွင်းခဲ့လို့ပဲကျွန်တော်တို့ပြန်မအမျိုးသမီးဘောလုံးနဲ့အခုတက်တရားဖင်ကိုတက်ရောက်ခဲ့တယ်။အဲ့လိုအမျိုးသမီးတွေပေါ်ထွက်လာတဲ့နေရာမှာဗမာပြည်မှာလည်းနေရာနှံ့မြဲမှာရှိပါဦးမှာ။သူတို့ကစားကွက်လေးတွေလှတယ်၊တွန်းတွန်းတိုက်တိုက်ကစားတယ်၊ဖိဖိပါမှရှိတယ်။လိုအပ်ရင်လိုအပ်တဲ့နေရာမှာလိုက်ပြီးတော့ဖြည့်ဆွမ်းပေးနိုင်တဲ့အားလေးတွေမြင်လာတော့သူတို့ရဲ့နောက်ဒီလူဟာမျိုးလေးတွေကိုဆက်ပြီးတော့ပံ့ပိုးပေးမယ်ဆိုရင်တကယ်အားသမားကောင်းရင်အများကြီးထွက်လာပါလိမ့
်မယ်မြန်မာအမျိုးသမီးဘောလုံးအသင်းဟာ FIFA ကမ္ဘာဖလားအမျိုးသမီးဘောလုံးအဆင့်မှာ54ရှိတာလည်းဖြစ်ပါတယ်မ မြန်မာအမျိုးသမီးဘောလုံးသင်းဟာ2019ဖေဖော်ဝါရီလကအိန္ဒိယနိုင်ငံဘွန်ဘေဇွားမြို့ကလင်ကာအားကစားကွင်းမှာကျင်းပခဲ့တဲ့နီပေါ်အီရန်အိန္ဒိယတို့ပါဝင်တဲ့လေးသင်းတို့ပြင်ပြိုင်ကစားရာမှာလေ2019ရွှေဖလားစုကိုစုခူးခဲ့တာလည်းဖြစ်ပါကြောင်းတင်ပြရင်းဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင
်စနေနေ့နေ့ခေပြွေမြန်မာပိုင်းစီစဉ်ကိုဝါရှင်တန်ဒီစီကနေတိုက်ရိုက်တင်ဆက်နေပါတယ်ခုတော့သိပ္ပံနဲ့ဤပညာကန္တာကိုဒေါက်ခင်မျိုးသက်ကတင်ဆက်မှာပါ
မြန်မာနှစ်တကူအခါသမယမှာလူငယ်အများစုကစုညံတန်တွေနဲ့ပျော်ပွဲဆင်ဖို့အတွက်ကြိုးစားလေးရှိတာမို့ဒီတစ်ပတ်တော့စုညံတန်နဲ့ပတ်သက်တဲ့သီကောင်းစရာလေးတွေကိုပြောပြပေးပါရစေ။ကားနဲ့မော်တော်ဆိုင်ကယ်တွေမှာစုညံအက်ဇော့တွေတက်ဆင်ပြီးမမောင်းအောင်စကိုင်းမြို့မှာစပြီးလုပ်နေပါပြီ။ရင်းစည်းကမ်းနဲ့မညီပဲမောင်းနှင်နေတဲ့စုညံအက်ဇော့ပိုက်တွေဟာပဝန်းကျင်ကိုအနှောက်အယှက်ဖြစ်စေတာကြောင့်ဒါကိုအားလုံးသတိပြုလာစေဖို့ဖမ်းမိတဲ့ဆူညံအက်ဇော့ပိုက်350ကိုစကိုင်းမြို့တော်ခမ်းမရှိမှာဧပြီလ10ရက်နေ့ကအများသိအောင်ဖျက်ဆီးပြခဲ့တာပါဆူညံတန်အပါအဝင်အတန်တွေကိုကြားနိုင်စွမ်းဖြစ်တဲ့တောတာအာယုံမပြည့်စည်စေဖို့ဟာတိတ်ကိုအရေးကြီးတယ်လို့ယူပဗေဒပညာရှင်ဒေါက်တာပရိသာတင်ကပြောပါတယ်
ဒီတောတာအာယုံနဲ့ခံစားမှုကနေဉာဏ်ပွင့်လင်းရာအသိပညာတိုတက်ဖို့ဖြစ်ပါတယ်အဲဒါကြောင့်တောတာအာယုံမပြောက်ဖို့နားလေမသွားဘူးသိအရေးကြီးပါတယ်လူမှာတော့အတန်ကိုခွဲကြရမှာအတန်ကျေလာမှုအတိုးအကျယ်ပေါ့နော်နောက်အတန်ကျိန်နှုံးမြင့်မှုတာယာတန်ဆူညာတန်ဆိုပြီးတော့အတန်ကိုအများခွဲကြတတ်မှတ်ပါတယ်သိပ္ပံဒီကျကြလဲဒီလိုပဲခွဲတာပါပဲအတန်တောတာအာယုံမှာအတန်ဖြစ်ဖို့လူမှာလက်ခံနိုင်တဲ့အစိတ်ပိုင်း receiver ရှိရမှာပဲဥပမာအားဖြင့်အတန်တွင်းရင်မိုက်ခရိုဖုန်းရှိမှဖြစ်တယ်လို့နားရှိမှဖြစ်မှာပါမိုက်ခရိုဖုန်းရှိနေမှာမိုက်ခရိုဖုန်းပြက်နေရင်တအားကတ်អော်လေဒီမိုက်ခရိုဖုန်းကနေအတန်သွင်းလို့မရပါဘူးဘာသာမှဖမ်းလို့မရတလို့ပဲနားမကြတော့နားလေးပင်လေပြက်နေတဲ့မိုက်ခရိုဖုန်းအတိုင်းမှာပဲဒါကြောင့်နားကောင်းဖို့အလွန်အရေးကြီးပါတယ
်အတန်လိုင်းတုံခါတဲ့ကြိမ်နှုံးပေါ်မူတည်ပြီးအတန်ရဲ့ကြားနိုင်စွမ်းကိုတွတ်နိုင်တယ်လို့ကြားနိုင်စွမ်းထက်လွန်သွားတဲ့အတန်တွေကိုလည်းအသုံးချဖို့အတွက်လုပ်နိုင်ပါတယ
်သိကောင်းတဲ့လူရဲ့နားဟာကြိမ်နှုံးတစ်စက္ကန့်မှာ25ကြိမ်တုံခါမှုကနေတစ်စက္ကန့်မှာအကြိမ်2000ကျော်အထိသာကြားနိုင်စွမ်းရှိပါတယ်။ဥပမာအားဖြင့်ဟိုဗျောတို့ပတ်မာကြီးတို့တီးရင်ကြားရတဲ့ကြိမ်နှုန်းကတစ်စက္ကန့်မှာသူ့ရဲ့ခါနှုန်းကအကြိမ်100လောက်ပဲရှိပါတယ်။ဟိုအလဲကပတ်စံနဲ့ဒီတရေပြာတုံခါတာဟာတစ်စက္ကန့်မှာအကြိမ်100လောက်တုံခါတယ်။ဒါကြောင့်အတန်ကထူထူကြီးထွက်လာတာပေါ့နော် low frequency ပေါ့ဒါပေမဲ့ကြီးစီဆိုပါလို့ကြီးစီထူရင်ကြားရတဲ့ကြိမ်နှုန်းကတစ်စက္ကန့်မှာအကြိမ်1000ကနေအကြိမ်6000 9000လောက်အထိမြင့်နေအတန်ကိုထုတ်ပါတယ်ဒါကြောင့်ကြီးစီရဲ့အတန်ကပို့ပြီးတော့လွင်နေပို့ပြီးတော့ကြိမ်နှုန်းမြင့်နေပေါ့တကယ်ဆိုရင်တချို့ကြီးစီတွေဟာတစ်စက္ကန့်မှာအကြိမ်3000ကျော်အထိတုံခါနိုင်အောင်ဖန်တီးလို့ရပေမဲ့လူရဲ့တောတာအာယုံကခုနပြောလို့ပဲနားကတစ်စက္ကန့်မှာအကြိမ်2000ခွဲအထိပဲเนาะတိတ်ကောင်းတဲ့နားကြားနိုင်မယ်တီးတဲ့မြင့်တဲ့ကြိမ်နှုန်းနဲ့လာတဲ့အတန်ကိုမကြားနိုင်ပါဘူးလူတောတာအာယုံတဲ့မြင့်တဲ့အတန်ကို ultrasound လို့ခေါ်ပါတယ်ဥမာဟိုကြီးစီထုတဲ့အခါဘုံကြီးကြောင်းမှာကြီးစီကိုအကျဲကြီးလွင်နေအောင်ထုလိုက်တဲ့အခါကြလို့ရှိရင်တချို့ခွေးတွေဥရဲပါညာဆိုတာကျွန်တော်တို့မကြားတဲ့အတန်နဲ့ပုံမြင့်တဲ့အတန်ကိုတချို့တရိษံတွေကကြားနိုင်ပါတယ်ဒီအတန်ဟာသူတို့အတွက်အနှောက်အယှက်ဖြစ်တဲ့အတွက်သူတို့မကြိုက်လို့ဥရာလည်းဖြစ်နိုင်ပါတယ်အဲ့တော့တောတာအာယုံလူကြားနိုင်တဲ့အာယုံဒဲမြင့်တဲ့အတန်ကိုအင်္ဂလိပ်လိုတော့ ultrasound ပေါ့နော် ultrasound ဓာတ်မှန်ရိုက်တယ်ဆိုတာစိတ်ရဲ့တုန်ကားမှုကငကိုနားနဲ့မကြားရပေမဲ့မြင်ရတဲ့ဓာတ်မှန်နဲ့ရိုက်လို့ရတဲ့ကြိမ်နှုန်းအဆင့်ရှိတယ်။အဲ့ဒါကို ultrasound လို့ခေါ်တာလား
။ဆူညံတန်းဆိုတာဘာပါလဲ။အတန်ရဲ့အတိုးအကျကိုဘာနဲ့တိုင်းတာတာပါလဲ
။အတန်ရဲ့အတိုးအကျကို decibel နဲ့တိုင်းပါတယ်။ dB လို့ခေါ်ပါတယ်။ decibel decib decibel 10 bell up AT&T American Telephone and Telegraph စတီထောင်တဲ့ Scotland နိုင်ငံသား Alexandra Graham Bell ကိုဂုဏ်ပြုပြီးခေါ်တဲ့နာမည်အတန်အနေအမည်အတန်အတိုးကျယ်ဘလောက်ကျယ်တယ်လဲတိုးတယ်လဲဆိုတာကို dB နဲ့တိုင်ပါတယ်ဒီ decibel ကိုဘလို့သတ်မှတ်ထားလဲဥပမာအဖြစ်စကားတိုးတိုးလေးပြောရင်သူက decibel 20လောက်ပဲရှိပါတယ်နာရီနှိုးဆက်ဆိုကျယ်လာပြီ decibel 80လောက်ရှိပါတယ် အိတ်ဇောပိုက်ကိုပြောင်းပြီးအတန်းအရန်ချိန်အောင်လုပ်တဲ့မော်တော်ဆိုင်ကယ်ကားတွေဆိုလို့ရှိရင်ဒက်စီဘယ်100ရှိပါတယ်။နောက်ပြီးတော့စတိတ်ချိုးသွားနားထောင်တယ်ဆိုလို့ရှိရင်သူ့ရဲ့ဒက်စီဘယ်က130ရှိပါတယ်။နောက်ပြီးတော့အမ်ဘူလန့်အရေးပေါ်လူနာဆေးရုံကားဆိုလို့ရှိလို့ရှိရင်ဒက်စီဘယ်120လောက်ထိရှိပါတယ်။နောက်ဥပမာတစ်ခုကဗျောက်အိုးဗျောက်အိုးဖောက်လိုက်လို့ရှိရင်ထိုင်းကနေညီသွားတဲ့အတန်ကဒက်စီဘယ်150ကျော်ရှိပါတယ်။နောက်ပြီးတော့လေမြန်ဂျက်အင်ဂျင်နာကိုရောက်သွားတယ်ဆိုလို့ရှိရင်150အထိရှိပါတယ်
။လူတယောက်အတွက်အရေးပါတဲ့နားတော်တာအာယုံကိုဘယ်လိုပုံစံနဲ့ပျက်စီးစေနိုင်လဲဆိုတာကြည့်ရအောင်ပါ
။လူငယ်တွေတွားပြီးနားထောင်ကြတာတို့မြူးတူပျော်ပါတဲ့စတေးရှိုးဆိုလို့ရှိရင်ဒက်စီဘယ်120နဲ့140လောက်အထိမြင့်နေဆိုရင်ဒါလူရဲ့တောတာအာယုံကိုတဖြည်းဖြည်းပျက်သွားစေနိုင်လောက်တဲ့အဆင့်မြင့်တဲ့အတန်ဒီလောက်ကျယ်တဲ့အတန်ဖြစ်လာပါပြီ။အဲ့တော့ဒီအတန်တရာလူရဲ့နားအကြအာယုံကိုဘယ်လောက်အဆင့်ဘယ်လောက်ကြာကြာနားထောင်ပြီးရင်စပျက်စီးယိုယွင်းပါလဲဆိုတာကိုဒီသိပ္ပံပညာရှင်တွေကလေ့လာထားပါတယ်။ဒါကိုနိုင်ငံတကာကျန်းမာရေးဌာနကနေအဆင့်သတ်မှတ်ပေးထားပါတယ်။ဥပမာအနေနဲ့ဆိုလို့ရှိရင်လူနာတင်ကားရဲ့ဩဩတန်ကို15မိနစ်တည်းပို့ပြီးတောက်လျှောက်ကြာရင်ခဏခဏကြာနေရလို့ရှိရင်နားလေးတဲ့ယောဂါကြာလို့ရှိရင်နားမကြာတဲ့ယောဂါတဖြည်းဖြည်းနားလေးလာမယ်လို့သတ်မှတ်ထားပါတယ်။အဲ့တော့ stage show လိုဟာမျိုးပေါ့နော် DB 120လောက်ကျဲလောင်လုံးတဲ့အတန်ဆိုမိနစ်ဝက်ဖဲနားထောင်ပါလို့ပြောထားတယ်။အဲ့ဒီတဲ့ကြာလို့ရှိရင်နားပြက်စီးသွားမယ်ခဏခဏနားထောင်လို့ရှိရင် exposure ကြာကြာနားထောင်လို့ရှိရင်နားပြက်သွားမယ်လို့ကျန်းမာရေးရှုထောင့်ကနေတရားချလေ့လာပြီးတော့စံချိန်တတ်မှတ်ထားပါတယ
်။ ဆုညာတန်ဟာနားယောဂာနဲ့မကဘဲနှလုံးယောဂာကိုပါဖြစ်စေနိုင်တယ်လို့ဘေးလူကိုပါစိတ်မသက်မသာဖြစ်စေတာပါ။
ဒီနာယောဂပေါ့မကျမ်းမာတာကြောင့်နှလုံးယောဂရတဲ့အဖြစ်အပျက်တွေအဲ့ဒါတွေမှတ်တမ်းတင်ထားပါတယ်ဆေးရုံတွေကနေပြီးတော့ဒီ stage show rock concert show တွေမှာသွားနားထောင်တာအဲ့ဒါအပြင်စိတ်အနှောက်အယှက်ဖြစ်တာပေါ့နော်အဲ့ဒါတိတ်ဆိုးပါတယ်အတန်အကျဲကြီးကြောင့်မခံနိုင်လက်စိတ်တော့ကရောက်ရတာကိုလူတိုင်းသတိပြုနိုင်ရင်ကောင်းမယ်လို့ကျွန်တော်ထင်ပါတယ်တီဂီတာတွေသွားနားထောင်တဲ့နေရာတွေအားကစားပွဲတွေကလွဲလို့ကဘာမှာအဆင့်မြင့်တဲ့နိုင်ငံတွေမှာဘယ်နေရာမှကြဲကြဲလောင်လောင်အော်ကြားဟစ်ကြပြောကြမလုပ်ကြပါဘူ
းဒေါက်တာပရိသတ်တင်ရဲ့ပြောကြခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
ခုတော့စနေနေ့နဲ့ခင်းအစီအစဉ်အတွက်သတင်းအချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီကိုကျော်လွင်ကပြောပြမှာပါရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့နောက်တစ်ချိန်ထပ်ပြီးတော့တွေ့ဆုံမှုကိစ္စကအမေရိကန်ဘက်ကမှန်ကန်တဲ့သဘောထားနဲ့လာမှာပဲစိတ်ဝင်စားတယ်လို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်းအုန်ကပြောဆိုလိုက်တဲ့အကြောင်းနိုင်ငံပိုင် KCNA သတင်းရဲ့ဖော်ပြချက်ကို Reuters မှာကိုကာဘီရေးသားထားပါတယ်အမေရိကန်အစိုးရရဲ့အဆုံးဖြတ်ကိုဒီနေ့ကွန်နတီဆောင်စားမယ်လို့လည်းဆိုပါတယ်ကင်ဂျွန်းနဲ့နောက်တစ်ချိန်ထပ်တွေ့ဖို့လမ်းဖွင့်ထားတဲ့အကြောင်းသမ္မတထရမ့်ကကြားသပတေးတွေကပြောခဲ့တာပါအမေရိကန်ပြည်တော်စုအတွင်းတရားမဝင်ရောက်ခဲ့လို့ဖမ်းဆီးခံနေထားရတဲ့သူတွေကိုတခြားမျိုးတွေစီကိုပို့ဆောင်မှုသမ္မတထရမ့်ကစဉ်းစားနေပါတယ်။သူစဉ်းစားတဲ့မျိုးတွေကသူ့ရဲ့တင့်ကျက်တဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေကိုကန့်ကွက်ဆန့်ကျင်နေတဲ့ဒီမိုကရက်တွေလွှမ်းမိုးတဲ့မျိုးတွေဖြစ်နေပါတယ်။ရခိုင်ပြည်နယ်တွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အိုးဝင်ဆုံးခွာထွက်ပြေးနေရတဲ့ရှစ်ဘေးရှောင်ဒုက္ခတွေအရေးအတွက်တိုးပွားလာနေတဲ့အပေါ်မှာ ICRC နိုင်ငံတကာချက်ချင်းဒီဘက်ကစိုးရင်ပူပန်ကြောင်းမနေ့ကသတင်းထုတ်ပြန်ပါတယ်။ရခိုင်တပ်ဖွဲ့နဲ့မြန်မာအစိုးရတပ်တွေအကြာပြီးခဲ့တဲ့2018ခုနှစ်ကစပြီးတော့တက်ခတ်မှုတွေအရှိန်မြင့်လာခဲ့ပြီးတော့စစ်ဘေးရှောင်ဒုက္ခသည်ရက်သူရက်သားတွေကလည်း19,000ကျော်ရှိလာနေပါတယ်မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံနေတဲ့ Chevron ရေနံကုမ္ပဏီကလူခွင်ကိစ္စကိုလည်းထပ်သွင်းစဉ်းစားမယ်လို့ဆိုပါတယ်လူခွင်ချိုးဖောက်မှုတွေရှိတဲ့မြန်မာနိုင်ငံမှာရင်းနှီးမြှုပ်လုပ်ကိုင်မှုတွေလုပ်နေကြတဲ့ American ကုမ္ပဏီတွေနဲ့လူခွင်ရေးကိုလည်းအလေးပေးမြှင့်တင်ဆောင်ရွက်ဖို့အဲ့ဒီလုပ်ငန်းရှင်အဖွဲ့က PRP ပြောဆိုခဲ့တာ
ပါကျေးဇူးပါကိုကျော်လွင်ရေသတင်းချင်းချုပ်ကိုနာဆင်ခဲ့ကြတာပါဒီကနေ့မနေ့အစည်းအဝေးထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Kelvin Fowler ပါရှင်စနေနေ့နဲ့ KVOE မြန်မာပိုင်းအစည်းအဝေးကိုနားဆင်ခဲ့ကြတဲ့ကဘာတလွားက VOE ပရိသတ်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်တကြံအခါသမယရွှေလန်းချမ်းမြေ့ကြပါစေလို့လည်းဆုမွန်ကောင်းတောင်းပါတယ်ကျမအင်ဂျင်နိုင်ပါ
Thank you. This program has come to you from the Voice of America, Washington.